Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့ညချမ်းဖြစ်နေကြပါစေတော်ရရှိများခင်ဗျာဇန်နဝါရီလ31ရက်တနင်္လာနေ့ညပိုင်း view မြန်မာပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိထုတ်လွှင့်ပေးနေတဲ့အစီအစဉ်ကိုတော့လမ်းမီတာ19 25နဲ့32တို့အပြင်လမ်းမီတာ190တို့ကနေတိုက်ရိုက်နားဆင်နိုင်ကြသလို view မြန်မာပိုင်းရဲ့ Facebook နဲ့ YouTube စာမျက်နှာတို့ကနေလည်းတိုက်ရိုက်နားဆင်နိုင်ကြပါတယ်ခင်ဗျာဒီကနေ့ညမှာအစီအစဉ်မှုဖြစ်နေကျွန်တော်ဇွန်ဝိုင်းကဆောင်ရွက်ပေးသွားမှာပါဒီကနေ့သောတာရှင်တို့နားဆင်ကြရမယ့်ထိတ်တန့်ရောက်သတင်းတွေမှာဆိုရင်တော့မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းထားတဲ့ဒီနှစ်တာကာလအတွင်းသေဆုံးဖမ်းဆီးခံရတဲ့စီးရင်ကိုနိုင်ငံရေးအကျဉ်းသားများကူညီဆောင်ရွက်ရေးအသင်းကထုတ်ပြန်ပါတယ်အားလုံးပါဝင်တဲ့ဆွေးနွေးပွဲဖြစ်ပေါ်အောင်ဖန်တီးဖို့စစ်အာဏာသိမ်းဒီနှစ်ပြည့်မှာကုလသမဂ္ဂအတွင်းရေးမှူးချုပ်ရုံးကတောင်းဆိုပါတယ်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်နဲ့သမ္မတဦးဝင်းမြင့်တို့ကိုစစ်ကောင်စီကဆွဲချက်အသစ်တင်လိုက်ပါတယ်ဒီလိုထိတ်တန့်ရောက်သတင်းတွေနဲ့အတူသတင်းပေးပို့ချက်တွေကိုမှာဆိုရင်တော့
ကျွန်တော်ဆိုဆိုင်ရဥပဒေပေါ်နော်ညပစီဥပဒေအခန်း6ကနီးမှာပြောင်းလို့မနိုင်ရတော့ဆိုပြီးဝန်ခြေရန်ဥပဒေနဲ့ဒီဘဲဥပဒေများ၌ပါရှိသည့်ကထမ်းကျင်းအချက်နဲ့ဆက်လင်းပြီးပြည်မှုများဆိုပြီးပြင်ဆင်ထားတယ
်နိုင်ငံတော်တန်ပင်ကတော်ဆန်းစုကြည်နဲ့သမ္မတဦးမြင့်တို့ပေါ်စစ်ကောင်စီကဆွဲချက်အသစ်တို့ထပ်တိုးလိုက်တဲ့သတင်းပေးပို့ချက်အပြည့်အစုံမှာနားဆင်ကြရပါမယ်အဲ့နောက်မှာတော့မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာတနည်းပြလာတဲ့အချိန်မှာစစ်ကောင်စီပေါ်ဝေဖန်ပြောဆိုမှုတွေအပါအဝင်မြန်မာနိုင်ငံအတွင်းကြုံတွေ့နေရတဲ့အခက်အခဲတွေအကြောင်းသတင်းပေးပို့ချက်တွေကိုနားဆင်ကြရပါမယ်အပတ်စဉ်ကဏ္ဍတွေမှာဆိုရင်တော့သတင်းတော်မဆုစီးပွားရေးကဏ္ဍနဲ့ဘလော့ဂါတွေပြောသမျှအစီအစဉ်တို့ကိုထုတ်လွှင့်ပေးတော့မှာပါဒါတွေကိုမတင်ဆက်ခင်အခုရင်ဆုံးတော့တနင်္လာညအတွက်နောက်ဆုံးရရှိထားတဲ့သတင်းတွေကိုဦးတမောင်တန်းနဲ့နားလောင်တို့ကတင်ပြပေးကြပါမယ်ခင်ဗျာ
မနက်ဖြန်ဆိုရင်စစ်တပ်ကရွေးကောက်တင်မြောက်ခံအမျိုးသားဒီမိုကရေစီအစိုးရစီကအာဏာသိမ်းလိုက်တာတနည်းပြနှစ်ပတ်လည်နေ့ဖြစ်ပါတယ်အရသား1500ကျော်အသက်ခံရလူပေါင်း11800ကျော်အဖမ်းဆီးခံခဲ့ရတယ်လို့နိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအဖွဲ့ AAPP ကပြောပြီးလူပေါင်း9သိန်းကျော်အိုးအိမ်စွန့်ခွာထွက်ပြေးနေရတယ်လို့ပြည်တွင်းအိုးအိမ်စွန့်ခွာထွက်ပြေးနေရသူများစောင့်ကြည့်ရေးအဖွဲ့ကဆိုပါတယ်အပြစ်မဲ့ပြည်သူတွေတိတ်ဆုံးခဲ့ကြရပါတယ်။ဘာကြောင့်လဲဆိုတော့စစ်တပ်ကသူတို့ကိုရန်သူလို့သတ်မှတ်လို့ပါလို့ကုလသမဂ္ဂလူ့ခွင့်ရေးကောင်စီရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ် Tom Andrews ကဆိုပါတယ်။လုံးဝထိန်းချုပ်မှုမရဘဲရက်စက်ကြမ်းကြုတ်တဲ့စစ်အာဏာရှင်စနစ်ဖြစ်တယ်လို့ Australia နိုင်ငံ Lowy Institute ကသူသတင်း Harvey Lima Hugh ကပြောပါတယ်။ကြီးမားတဲ့လူမှုကန့်ကွက်ပွဲတွေနဲ့စစ်ကောင်စီကိုနေရာအနှံ့ကပြည်သူတွေဆန္ဒပြခဲ့ကြပြီးရုံးမတက်ရုံးထွက်ဖို့ကြိုးစားကြတဲ့ဝန်ထမ်းတပိတ်ကြောင့်အစိုးရရန်ရည်တွေချိနဲ့သွားခဲ့ကြပါတယ်။ဘန်လုံငန်းပေါ်လူမှုယုံကြည်မှုမရှိသလောက်နင်းနီးဖြစ်သွားခဲ့ပြီးရက်တန့်သလောက်နင်းနီးဖြစ်ခဲ့ပါတယ်။စီးပွားရေးပမာဏ18ရာခိုင်နှုန်းကျုံသွားခဲ့ပြီးစိုးရိမ်ရလောက်အောင်စီးပွားရေးအားနည်းသွားခဲ့တယ်လို့ကမ္ဘာ့ဘဏ်ကပြောပါတယ်။လူရေ55သန်းရဲ့တဝက်ဟာဆင်းရဲတွင်းထဲမှာရောက်နေတယ်လို့လည်းကမ္ဘာ့ဘဏ်ကဆိုပါတယ်။ဒါဟာပျောက်ဆုံးသွားမဲ့အနည်းဆုံး10စုတစုဖြစ်တယ်လို့ပြောက်ဆုံးသွားတဲ့မျိုးဆက်တစ်ဆက်လည်းဖြစ်ပါတယ်လို့သူသေးသည်ဟာဗေးလီမာဟျူကသုံးသပ်ပါတယ်အားလုံးပါဝင်တဲ့ဆွေးနွေးပွဲဖြစ်နိုင်မဲ့ပတ်ဝန်းကျင်တရားဖန်တီးရေးဟာအရေးပါပြီးဘဲဖြေရှင်းပုံမျိုးမဆိုလက်ရှိအချက်တဲတံကိုခံနေကြရတဲ့သူအားလုံးနဲ့ထိတွေ့ဆက်ဆံဂရုတစိုက်နားထောင်ဖို့လိုအပ်တယ်လို့ကုလသမဂ္ဂအတွင်းမှုချုပ်ယုံကမြန်မာစစ်တပ်ရဲ့အာဏာသိမ်းတနည်းပြထုတ်ပြန်ချက်မှာပြောထားပါတယ်အတွင်းမှုချုပ်ဟာမြန်မာပြည်သူများသူတို့ရဲ့ဒီမိုကရေစီရည်မှန်းချက်နဲ့သွေးစည်းညီညွတ်စွာယက်တည်နေပါတယ်။ရိုဟင်ဂျာတွေအပါအဝင်အသိုက်အဝန်းအားလုံးကိုကာကွယ်ရေးအတွက်လည်းယက်တည်နေပါတယ်လို့ကြေညာချက်မှာပြောထားပါတယ်။စစ်တပ်ကဒီမိုကရေစီနီလာနဲ့ရွေးကောက်တင်မြောက်ထားတဲ့အစိုးရကိုဖြုတ်ချခဲ့တာဖြစ်ပြီးနိုင်ငံတော်အတိုင်ပင်ခံဒေါ်အောင်ဆန်းစုကြည်နဲ့တမရဦးဝင်းမြင့်အပါအဝင်အစိုးရအဖွဲ့ဝင်တွေကိုတစ်ဖက်သက်အာဏာရှင်ဆန်ဆန်ဖမ်းဆီးခဲ့တာဖြစ်တယ်လို့လည်းပြောထားပါတယ်။မြန်မာနိုင်ငံမှာအကြမ်းဖက်မှုတွေများနေပြီးလူခွေရဲနဲ့လူသားချင်းစာနာထောက်ထားမှုအကြက်တဲကပိုပြီးနှက်ဆိုင်လာနေတယ်လို့ကြေညာချက်မှလည်းဖော်ပြထားပါတယ်။စင်ရွင်းကလည်းမြန်မြန်ဆန်ဆန်ကြီးနှက်တဲ့နှက်လာနေတယ်လို့ဆိုပါတယ်။လက်နက်ကိုင်တပ်ဖွဲ့တွေနဲ့ပါဝင်ပတ်သက်သူတွေအားလုံးဟာလူခွေရဲနဲ့အခြေခံလွတ်လပ်ခွင့်တွေကိုလေးစားကြားရပါမယ်လို့လည်းတိုက်တွန်းထားပါတယ်။ NLD ပါတီအနိုင်ရခဲ့တဲ့2020ရွေးကောက်ပွဲမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်သဗ္ဗဥဝင်းမြင့်နဲ့ပြည်ထောင်စုအစိုးရအဖွဲ့ရုံးဝင်ကြီးဦးမင်းသူတို့ကရွေးကောက်ပွဲတိုင်းအောင် မလျော်ဩဇာတုံးခဲ့တယ်လို့ဆိုပြီးရသတ်ကြီးဥပဒေပုံမှန်130ကာကြီးနဲ့စစ်ကောင်စီကထပ်မံတရားဆွဲလိုက်ပါတယ်ဒီနေ့ဇန်နဝါရီလ31ရက်နေ့ပြည်တော်အထူးတရားရုံးရောက်လာတဲ့အမှုကို February 14ရက်ကစတင်ပြီးရက်ပေါင်း180အတွင်းအပြီးစစ်ဆေးမှဖြစ်တယ်လို့တရားရုံးနဲ့နီးစပ်တဲ့အတိုင်းဝိုင်းကပြောပါတယ်ပြည်တော်စုအစိုးရအဖွဲ့ရုံးဝင်ကြီးဦးမင်းသူကတော့ပထမဦးဆုံးအမှုတက်တရားဆွဲခံရတာပါပြည်နယ်နဲ့တိုင်းဝင်ကြီးချုပ်တချို့ကိုလည်းဒီပုံမှန်နဲ့ပဲတရားဆွဲထားပါလေ ဦးမင်းသူကိုနောက်ထပ်အာခရီလိုက်စားမှုတိုက်ဖြတ်ရေးဥပဒေပုံပတ်55နဲ့ပါတရားဆွဲမှုပြင်ဆင်နေတယ်လို့စစ်ကောင်စီဘက်ကအသိပေးထုတ်ပြန်ထားပါတယ်ဒေါ်ဆန်းစုကြည်ကတော့အာခရီလိုက်စားမှုအမှုဆဲမှုနိုင်ငံတော်ရှုတ်ဝက်ချက်ချိုးဖောက်မှုအခုထပ်ပြီးတရားဆွဲခံရတဲ့မလျော်ဩဇာသုံးမှုစတဲ့အမှုတွေကိုရင်ဆိုင်နေရပါတယ်အများပြည်သူတည်ငြိမ်အေးချမ်းမှုပြပြောင်းအောင်လုပ်မှုတဘာဝဘေးအမှုဆက်သွယ်ရေးနဲ့ပို့ကုန်သွင်းကုန်အမှုတွေအတွက်ထောင်ဒဏ်စုစုပေါင်း6နှစ်ချမှတ်ခံထားပြီဖြစ်ပါတယ်ဝါဆောင်စနစ်ပယ်ရင်တက်တလပစ်ဒုံးကြီး IRBM ကိုပြစ်လွတ်ခဲ့တယ်လို့မြောက်ကိုရီးယားကအတည်ပြုလိုက်ပါတယ်တခြားနိုင်ငံတွေပေါ်ပြန်တန်းတာကိုရှောင်ဖို့ဒုံးကြီးကိုမတ်မတ်ပြစ်လွတ်ခဲ့ကြောင်းမြောက်ကိုရီးယားကပြောပါတယ်အခုလိုပြစ်လွတ်လိုက်တာဟာလုံခြုံရေးကောင်စီဆုံးဖြတ်ချက်တွေကိုချိုးဖောက်လိုက်တာဖြစ်တယ်လို့ဂျပန်အစိုးရအတွင်းဝင်ချုပ်ဟီရိုကာဇုမတ်ဆူရိုကဝေဖန်လိုက်ပါတယ်တရုတ်နိုင်ငံဘေကျင်းမြို့မှာရှိတဲ့တန်ယုံကတဆင့်ဂျပန်ကမြောက်ကိုရီးယားကိုကန့်ကွက်ထားတယ်လို့လည်းသူကဆိုပါတယ်အမေရိကစီကသဘောတူညီချက်ရဖို့အတွက်မကြာမီမှာပို့ပြီးအစွမ်းကြီးမတဲ့ဒုံးကြီးကိုစမ်းသပ်ပစ်လို့အောင်မယ်လို့အမေရိကအကြီးသားအရာရှိကြီးတဦးကထင်မြင်ပါတယ်
အတန်ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညာလိုင်းဒိုမီတာ25 kHz 11683ညာလိုင်းဒိုမီတာ32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 15905ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းရဲ့တနင်္လာနေ့ညာဘက်အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်ရုရှားယူကရိန်းနယ်စပ်အခြေအနေကိုကုလသမဂ္ဂလုံခြုံရေးကောင်စီမှဒီကနေ့ဆွေးနွေးဖို့ရှိပါတယ်။ယူကရိန်းနယ်စပ်မှာရုရှားတပ်ဖွဲ့ဝင်သတိကြော်ချထားတဲ့ကိစ္စနဲ့ယူကရိန်းနိုင်ငံတွင်မတည်မငြိမ်ဖြစ်အောင်ရည်ရွယ်တဲ့လိုရသွေးဆိုပြီးအမေရိကန်ကပြောနေတဲ့ရုရှားတို့ရဲ့အပြစ်မှုနဲ့ပတ်သက်ပြီးတော့လုံခြုံရေးကောင်စီကအမေခွန်ထုတ်မှာပါ။ဒီကိစ္စကိုရုရှားဘက်ကရှင်းပြဖို့လုံခြုံရေးကောင်စီကတင်းညင်းတညွတ်တဲ့ဖိအားပေးမေးမြန်းမယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်သံအမတ်လင်နာသောမတ်စ်ဂရင်းဖီးက ABC သတင်းဌာနကိုတင်းငွေနေကပြောပါတယ်။ပြည်သူဆက်ဆံရေးအတွက်ဆိုပြီးအမေရိကန်ကခေါ်ယူတဲ့လုံခြုံရေးကောင်စီအစည်းအဝေးဟာလူအယုံစိုက်မှုရက်အောင်စတန့်ထွင်တဲ့လုပ်ရဆိုပြီးကုလသမဂ္ဂဆိုင်ရာရုရှားဒုတိယသံအမတ်ဒီမီထရီပိုလီယန်စီဗ်ကဝေဖန်ပါတယ်လုံခြုံရေးကောင်စီအမြဲတမ်းအဖွဲ့ဝင်၅နိုင်ငံထဲမှာပါတဲ့ရုရှားနိုင်ငံအနေနဲ့သူ့အပေါ်ထိခိုက်မဲ့လုံခြုံရေးကောင်စီရဲ့ဘလို့လှုပ်ရမျိုးကိုမဆိုဗီတိုအာဏာသုံးပြီးတော့ပယ်ချခွင့်ရှိပါတယ်အီရန်နိုင်ငံကကြောတော်နောက်ခံပေးထားတဲ့ယီမင်ဟူသီသဘုံတွေဖက်ကပြစ်လွတ်လိုက်တဲ့မီဆိုင်တုံးကြီးကိုကြားဖြတ်ပစ်ချနိုင်ခဲ့တယ်လို့အာရဗ်စော်ဘွားများပြည်တော်စု UAE ကဒီကနေ့ပြောပါတယ်အစ္စရေးသမ္မတ Isaac Hazo UAE ကိုပထမဆုံးအလဲပတ်ရောက်နေချိန်မှာယီမင်သဘုံတွေဖက်ကအခုလိုဖိတ်ခတ်တာပါဒါဟာအမေရိကန်မဟာမိတ်ဖြစ်တဲ့ UAE နိုင်ငံရဲ့နှစ်ပတ်အတွင်း၃ချိန်မြောက်ပြစ်ခတ်တက်ခတ်တဲ့အလို့ရဖြစ်ပါတယ်။ယီမင်ဟူသီတပုံတပ်ဖွဲ့ပြောခွင့်ရသူကလည်းဒူဘိုင်းမြို့ကိုအဝေးထိန် drone ရင်နဲ့တက်ခတ်ခဲ့တယ်လို့အဘူဒါဘီမြို့ကိုရော Zulfikar missile drone တွေနဲ့ပြစ်ခတ်ခဲ့တယ်လို့အတည်ပြုပြောဆိုပါတယ်။ UAE မှာရှိတဲ့အရေးကြီးတဲ့ဌာနချုပ်တွေနဲ့စစ်ဘက်အဆောက်အုံတွေကနေဝေးရာမှာနေကြဖို့အရက်သားတွေနဲ့လုပ်ငန်းရှင်တွေကိုလည်းပြောခွင့်ရသူကထပ်ပြီးတော့တတိပေးခဲ့ပါတယ်။ UAE ကတော့သူ့နိုင်ငံဟာစီးပွားရေးလုပ်ကိုင်ဖို့နဲ့ကမ္ဘာလက်ခီးတယ်တွေအတွက်လုံခြုံလာတဲ့နိုင်ငံပုံမှာဆိုပြီးတော့အကုန်ယူပြောကြားထားတာပါ။ဟူသီတပုံတွေဖက်ကပြစ်လွတ်လိုက်တဲ့မီဆိုင်တုံးကိုညတကောင်ကြော်လောက်မှာကြားဖြတ်ပစ်ချနိုင်ခဲ့ပြီးတော့အပြက်အစီအပိုင်းစာတွေကလူမနေတဲ့ဒေသတွေထဲကျသွားခဲ့တယ်လို့ UAE ကကွယ်ရေးဝန်ကြီးဌာနကပြောပါတယ်။တရုတ်တောင်ပိုင်းကိုပိုင်အုပ်ချုပ်ခွင့်ရမကာအိုမြို့ကဒုတိယအကြီးဆုံးလောင်ကစားရုံအကြီးအကဲတယောက်ကိုမကာအိုရဲ့တပ်ဖွဲ့ကဖမ်းဆီးလိုက်ပါတယ်။ဒေါ်လာဘီလျံနဲ့ချီလက်ပတ်နေတဲ့လောင်ကစားလုပ်ငန်းတွေအပေါ်တာဝန်ရှိသူတွေဖက်ကပို့ပြီးတော့တင်းကျပ်လာနေတာပါ။သမ္မတရှီကျင်းပင်ရဲ့အကျင့်ပြတ်ချစားမှုတိုက်ဖျက်ရေးဆောင်ရွက်ချက်တွေကြောင့်မကာအိုနဲ့လောင်ကစားကဏ္ဍတွေမှာစီမင်းစည်းကမ်းတွေပြီးမှအစိုးရကပိုးပြီးတော့ပြတ်ထန်လာတာပါ။မကာအိုမြို့ကဒုတိယအကြီးဆုံးကာစီနိုလောင်ကစားရုံတက်ချန်အုပ်စုတည်ထောင်သူလည်းဖြစ်ပြီးမှကလက်ကြီးကစားသမားတွေကိုခေါ်လာသူလည်းဖြစ်တဲ့ချန်ဝီလင်းကိုရဲတပ်ဖွဲ့ကတင်းငွေတွေနေမှာဖမ်းဆီးလိုက်တာပါ။ဟိုတယ်တွေနဲ့ကာစီနိုလောင်ကစားရုံတွေလက်ပတ်နေတဲ့မကာလီဂျင်ဒီဗလော့ပ်မန့်ကလည်းသူတို့ရဲ့ဥက္ကဋ္ဌချန်ဝီလင်းအဖမ်းခံရကြောင်းအသိပြုပါရစေ။ ဟောင်ကောင်မှာမှပုံတင်ထားတဲ့သူတွေရဲ့အစုရှယ်ယာတွေလည်းဒီကနေ့မှ30ရာခိုင်နှုန်းအထိကျဆင်းသွားတာပါမကအိုကအကြီးဆုံးလောင်းကစားရုံ Sun City လောက်ကိုင်းနေသူ Alvin Chu လည်းပြီးခဲ့တဲ့နိုဝင်ဘာလမှာအဖမ်းခံခဲ့ရပါတယ်online ကနေလောင်းကစားလုပ်နိုင်အောင်ချူးနဲ့အကြီးတန်းအရာရှိဆဲဦးတို့ကဖိလစ်ပိုင်နိုင်ငံမှာဖန်တီးခဲ့ကြပြီးတော့ပြီးမကြီးကလောင်းကစားသမားတွေကိုဆွဲဆောင်ခဲ့ကြတယ်လို့မကောက်အစိုးရရှေ့နေတွေကဆွဆွဲပါတယ်ပြီးခဲ့တဲ့နိုဝင်ဘာလမှာပေါပောက်ခဲ့တဲ့အဲ့ဒီဖြစ်ရတဲ့ဆက်ဆက်ပြီးချွန်ဝီလင်းကိုဖန်စီခဲ့တာဖြစ်တယ်လို့မကောက်ရဲတပ်ဖွဲ့ကတင်းင်းတွင်တွေကလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်ပေါ်တူဂီအုပ်ချုပ်မှုအောင်ရောက်ခဲ့မှုတဲ့မကောက်ဟာလောင်းကစားလုပ်ငန်းတွေကိုတရက်ခွင်ခွင့်ပြုထားတဲ့တခုတည်းတော့တရုတ်ပိုင်နေမည်လည်းဖြစ်ပါတယ်လောင်ကစားသမားအများစုကပြည်မကြီးကအလာသူတွေဖြစ်ပြီး Sun City နဲ့ Tech Chun လောင်ကစားရုံတွေကခေါ်လာသူတွေလည်းဖြစ်ပါတယ်။တရုတ်နိုင်ငံမှာအခုရက်ပိုင်းကျင်းပတော့မယ့် Olympic အားကစားပွဲမှာရှင်ပြိုင်ကြမယ့်အားကစားသမားတချို့နဲ့အသင်းတာဝန်ရှိသူတွေအပါအဝင်လူ38ယောက်မှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရတယ်လို့ Olympic ပွဲတာဝန်ရှိသူတွေကသတင်းဌာနမှပြောပါတယ်။စနေနေ့တုန်းကလည်းကစားပွဲနဲ့ဆက်ဆက်နေတဲ့လူ34ယောက်ကိုဗစ်ကူးစက်နေတာကိုစစ်ဆေးတွေ့ရှိခဲ့တာပါ။အမေရိကန်မှာတော့အနောက်ဘက်ကန်ယူရန်တလျှောက်စိတ်ကမ်းလူသားတွေကြားတိလာတဲ့ကိုဗစ်ပိုးကူးသူတွေဟာမနစ်တနစ်လုံးကကူးခံရသူတွေပိုများနေတယ်လို့ Pacific ရေချောင်းအသင်းကိုကိုးကားပြီးတော့ The New York Times သတင်းစာကြီးမှာဖော်ပြပါရယ်မနစ်ကပိုးကူးသူ1600ကျော်ပဲရှိခဲ့ရာကပြီးခဲ့တဲ့လထဲမှာတော့တလအတွင်း1800ကျော်ရှိတယ်လို့ပြောပါရယ် Cyprus နိုင်ငံမှာတော့ဂိုင်းအုပ်ဆရာတော် Christostomos II ကသူပိုင်နေမြေတဲကကာကွယ်ဆေးထုတ်ဖို့အငင်းဆန်နေတဲ့ Orthodox Christian ဘုံတော်ကြီး12ပါးကိုရတုက6လတမမဟုတ်အပြီးတိုင်အနာပေးမယ်လို့ပြောကြောင်းနိုင်ငံပိုင် CIBC အတန်းလွင်ဌာနကသတင်းတွင်နေမှာပြောပါရယ် John Hopkins တက္ကသိုလ် COVID သုတေသနဌာနအစီအစဉ်အရသတင်းလာနေအထိဆိုရင်တော့တစ်ကမ္ဘာလုံး COVID ကူးစက္ကန်းရသူ384တမ8တန်းကျော်နဲ့သေဆုံးသူကတော့5တန်းကျော်ရှိပါတယ်
ဒီနေ့လာနေညအတွက်နောက်ဆုံးရရှိထားတဲ့သတင်းတွေကိုဥတမောင်တန်းနဲ့နန်းလောင်တို့ကတင်ပြပေးကြတာပါခင်ဗျာ။ VOA American အတန်ကနေတနင်္လာနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါ။အခုတော့သတင်းပေးပို့ချက်တွေကိုတင်ပြပေးဖို့အလဲရောက်လာပြီးမို့ပထမဦးဆုံးတော့နိုင်ငံတော်အတန်ပင်ကဒေါက်ဆန်းစုကြည်နဲ့သမရဦးမြင့်တို့အပေါ်အမှုထပ်တိုးလိုက်တဲ့သတင်းနဲ့စပါမယ်။NLD ပါတီအနိုင်ရခဲ့တဲ့2020ရွေးကောက်ပွဲမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်သမရဦးဝင်းမြင့်နဲ့ပြည်ထောင်စုအစိုးရအဖွဲ့ရုံးဝန်ကြီးဦးမင်းသူတို့ကရွေးကောက်ပွဲနိုင်အောင်မလျော်ဩဇာတုံးခဲ့တယ်လို့ဆိုပြီးရာဇသက်ကြီးပုတ်မှ130ကကြီးနဲ့စစ်ကောင်စီကထပ်မံတရားဆွဲဆိုလိုက်ပါတယ်။ဒီနေ့ဇန်နဝါရီလ31ရက်နေ့ပြီးတော့အထူးတရားရုံးကိုရောက်ရှိလာတဲ့အမှုကိုဖေဖော်ဝါရီလ14ရက်ကစတင်ပြီးရက်ပေါင်း180အတွင်းအပြည့်စစ်ဆေးမှာဖြစ်ပါတယ်။ရန်ကုန်ကပေးပို့တဲ့ဒီသတင်းအပြည့်အစုံကိုတော့မဆုမွန်ကဖော်ပြပေးပါမယ်ခင်ဗျာ
။2020ရွေးကောက်ပွဲမှာအနိုင်ရအောင်မလျော်ဩဇာတုံးခဲ့တယ်လို့ဆိုပြီးNLD အစိုးရသမ္မတဦးဝင်းမြင့်နိုင်ငံတော်ဤတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ပြည်ထောင်စုအစိုးရအဖွဲ့ရုံးဝန်ကြီးဦးမင်းသူတို့ကိုရာဇသက်ကြီးဥပဒေပုံမှ130ကကြီးနဲ့စစ်ကောင်စီကအမှုတွဲပြီးတရားစွဲဆိုပါတယ်ဒီကနေ့နေပြီးတော့အထူးတရားရုံးယုံကြည်မှဒေါက်အောင်ဆန်းစုကြည်ရဲ့ရှေ့နေတဲ့ဘက်ကဒီအမှုအတွက်ကိုယ်စားလှယ်လွှဲစာတင်ခဲ့တယ်လို့သိရပါတယ်တရားဆွဲဆိုလိုက်တဲ့ပုံမှန်130ကကြီးနဲ့ပတ်သက်လို့တရားရုံးနဲ့နှီးဆက်တဲ့ရှေ့နေတဦးကအခုလိုပြောပြပါတယ်
ဟုတ်တယ်ဟာဒီအောင်လေကာလေဒီကရေကပေါ်မှာတမန်ရေဩဇာတုံးနေတယ်ပြောတယ်ဆယ်ရေဩဇာတုံးနေပါဗျာဆယ်နဲ့တက်တယ်အဲ့ဒါမျိုးပြီးထားတာပါဆက်တူကာကြီးဆိုတာဖြစ်ပြတုံးတဲ့ကာကြီးကိုဒီပြင်ထားတဲ့ဟာရှိတယ်အဲဖြစ်ထားတဲ့ကာကြီးမှာပြောကြာဆိုဆိုင်ရဥပဒေပေါ့နော်ညတကြီးဥပဒေအခန်း6ကာကြီးမှာပြောင်းစုမှာနိုင်ငံတော်ကိုပြည်ဝန်ခြေခံဥပဒေနဲ့ဒီဘဲဥပဒေညာ၌ပါရှိသည့်ကထမ်းချက်အချက်နဲ့ဆက်လင်းပြီးပြစ်မှုများဆိုပြီးတော့ပြင်ဆင်ထားတယ်အဲ့လိုပြင်ထားတာပေါ့နော်
စစ်ကောင်စီကတာဝန်ပေးထားတဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ညွှန်ကြားရေးမှူးဦးအောင်မျိုးမင်းကတရားလိုလုပ်ပြီးတော့တရားစွဲတာဖြစ်ပါတယ်။ဒီမှုကိုဖေဖော်ဝါရီလ14ရက်နေ့မှာစတင်စစ်ဆေးမှာဖြစ်ပြီးရက်ပေါင်း180အတွင်းစစ်ဆေးသွားမယ်လို့တရားရုံးနဲ့နှီးဆက်တဲ့အတိုင်းဝိုင်းကသိရပါတယ်။ပြည်ထောင်စုဆိုရအဖွဲ့ဝင်ကြီးဦးမင်းသူဟာလည်းစစ်တပ်ကနေအာဏာသိမ်းတဲ့နေ့ဖေဖော်ဝါရီလ1ရက်နေ့နောက်ပိုင်းကလေးကနေပြည်တော်မှာဖမ်းဆီးထိန်းသိမ်းခံထားရတာဖြစ်ပြီးပထမဆုံးသူ့ကိုအမှုတက်ပြီးတော့တရားစွဲတာဖြစ်ပါတယ်။ဒီစဲဥပဒေတရားရက်မှာပြုလုပ်မှုဒါမှမဟုတ်ပြက်ကွက်မှုအတွက်ပြည်ထောင်တွေကိုအတိအလင်းပြဋ္ဌာန်းထားခြင်းမရှိတဲ့အခါမှာရာဇသက်ကြီးပုံမှန်130ကကြီးနဲ့အရေးယူနိုင်ပြီးတော့အမြင့်ဆုံးပြဋ္ဌာန်းကတော့1300အထိချနိုင်ပါတယ်။ပြည်နယ်နဲ့တိုင်းဝန်ကြီးချုပ်တချို့ကလည်းဒီပုံမှန်နဲ့တရားစွဲထားပါတယ်။ဒီပုံမှန်ကအာမခံပေးလို့ရတဲ့ပုံမှန်ဖြစ်ပေမဲ့ဒေါက်ဆန်းစုကြည်နဲ့ဦးဝင်းမြင့်တို့ကတော့ထောင်ဒဏ်တွေအတိအသင့်ချမှတ်ခံထားရပြီးဖြစ်လို့အာမခံလျှောက်တာမဖြစ်နိုင်ပေမဲ့ဦးမင်းသူအတွက်ကတော့လျှောက်ထား권ရှိနိုင်ပါတယ်။ဒါပေမဲ့ဦးမင်းသူကိုလည်းအာမခံမပေးတဲ့ရာသက်ကျင်တုံးဥပဒေပုံမှ 132အရက်အခေါ်ခြေချုပ်ဥပဒေနဲ့ထပ်မံတရားစွဲဆိုလိုက်တာကြောင့်အာမခံရှောက်ခွင့်မရှိဘူးလို့တရားရုံးနဲ့နှိစက်သူတူကပြောပါတယ်။ဦးမင်းသူဟာနိုင်ငံရေးယာရုရှိတဲ့အချိန်မှာ2020ခုနှစ်စက်တင်ဘာလအတွင်း NND ပါတီရွေးကောက်ပွဲမှာအောင်နိုင်ရေးအတွက်ကုမ္ပဏီပိုင်ရှင်တူကိုဆက်သွယ်ပြီးတော့ NND ပါတီအတွက်တီရှပ်အထည်18,000အတွက်ငွေကျပ်315သိန်းလက်ခံရယူခဲ့တာနောက် NND ပါတီတစ်စိတ်တွေပါတဲ့လွယ်အိတ်တွေဝယ်ယူဖို့အတွက်ကျပ်သိန်း360လက်ခံရယူခဲ့တယ်လို့ဆွတ်ဆွဲပြီးအဂတိလိုက်စားမှုတိုက်ဖြတ်ရေးဥပဒေပုံမှန်55နဲ့ပါတရားစွဲဖို့ပြင်ဆင်နေတယ်လို့စစ်ကောင်စီဘက်ကအတိအပြေထုတ်ပြန်ထားပါတယ်ဒေါ်ဆန်းစုကြည်ကိုတော့အဂတိလိုက်စားမှုအမှုဆဲမှုနိုင်ငံတော်လျှို့ဝှက်ချက်ချိုးဖောက်မှုနောက်အခုထပ်ပြီးတော့တရားစွဲခံရတဲ့မလျော်ဩဇာတုံးမှုစတဲ့အမှုတွေနဲ့ရင်ဆိုင်နေရပါတယ်အများပြည်သူတည်ငြိမ်အေးချမ်းမှုပြက်ပြားအောင်လုပ်မှုတဘာဝဘေးအမှုဆက်သွယ်ရေးနဲ့ပို့ကုန်တွင်းကုန်အမှုတွေအတွက်ထောက်နှံစုစုပေါင်း6နှစ်ချမှတ်ခံထားရပါတယ်ရှင
်မဆုမွန်တင်ပြပေးခဲ့တာပါခင်ဗျာခုဆက်ပြီးတော့ဆီယနာသိမ်းမှုတနည်းပြင်းနဲ့ဆိုင်တဲ့သတင်းပေးပို့ချက်တွေကိုတင်ပြပေးသွားတော့မှာမို့ပထမဆုံးနိုင်ငံတကာရဲ့ဝေဖန်ပြောဆိုမှုအကြောင်းနဲ့စပါမယ်စစ်တပ်ကအာဏာသိမ်းထားတဲ့မြန်မာနိုင်ငံမှာတနေ့ကြာမြင့်လာခြင်းအထိစစ်တပ်ကအာဏာကိုဆက်လက်ဆုပ်ကိုင်ထားဆဲဖြစ်သလိုရွေးကောက်တင်မြောက်ခံထားရတဲ့ခေါင်းဆောင်တွေကိုလည်းနစ်ရှေထောင်ဒဏ်တွေချမှတ်နေပါတယ်။တစ်ဖက်မှာအာဏာသိမ်းမှုကိုဆန့်ကျင်တဲ့ပြည်သူတွေဟာစစ်ကောင်စီအုပ်ချုပ်လို့မရအောင်ဆက်လက်တော်လှန်နေကြဆဲဖြစ်တဲ့အကြောင်း VOA ကုလသမဂ္ဂဆိုင်ရာသတင်းတောက်မာဂရက်ဘရှေးရဲ့သတင်းလွှာကိုမတ်အိမ်ချင်းနိုင်ကပြောပြပေးပါမယ်ခင်ဗျာ
။မြန်မာနိုင်ငံမှာ2020ပြည့်နိုဝင်ဘာရွေးကောက်ပွဲရလဒ်ကိုစစ်တပ်ကပယ်ချပြီး2021ခုနှစ်ဖေဖော်ဝါရီလ1ရက်မှာအရက်သားဆွေရကိုဖျောက်ချအာဏာသိမ်းပြီးကတည်းကတိုင်းပြည်ဟာဗယံပဒါနဲ့အကြမ်းဖက်မှုတွေအောက်နင်းပွန်းခဲ့ရပါတယ်။အာဏာသိမ်းမှုကိုဆန့်ကျင်တဲ့နိုင်ငံအနှံ့ဆန္ဒပြပွဲတွေကိုစစ်တပ်ကဖြိုခွင်းရမှာဒါဇင်နဲ့ချီတဲ့ကလေးငယ်အရေးအတွက်အပါဝင်အရက်သားပေါင်း1500လောက်တည်ဆုံခဲ့ပြီးလူပေါင်း1000နဲ့ချီဖမ်းဆီးခံထားရကြောင်းလူခွင့်ရေးအဖွဲ့တွေကသတင်းထုတ်ပြန်ထားပါတယ်။အာဏာသိမ်းစစ်ကောင်စီကအကြမ်းဖက်ဖိနှိပ်နေပေမဲ့လည်းဒီမိုကရေစီနိုင်ငံကိုပြန်လည်ထူထောင်ဖို့တောင်းဆိုလှုပ်ရှားနေတဲ့မြန်မာပြည်သူတွေရဲ့စိတ်ဆန္ဒတွေဟာလျော့ပါးသွားခြင်းမရှိပါဘူး။မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်တอมအန်ဒရူးစ်ကလည်းမြန်မာပြည်သူတွေရဲ့စစ်အာဏာရှင်ဆန့်ကျင်ရေးလှုပ်ရှားမှုတန်တိတ်တန့်ခိုင်မာပုံကိုအခုလိုပြောပါတယ
်။ I'm in awe of the people of Myanmar and I'm certain
ကျွန်တော်အနေနဲ့မြန်မာပြည်သူတွေကိုတကယ်ပဲအော်ထင်ကြီးလေးစားမိပါတယ်အခုလောမြန်မာပြည်သူတွေရဲ့စန့်ကျင်လှုပ်ရှားမှုဟာဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့စစ်ကောင်စီကိုအားအသင့်စေခဲ့မှာတည်ကြပါတယ်သူတို့ကပြည်သူတွေကိုအလွယ်တကူနှိမ်နှင်းနိုင်ခဲ့မယ်လို့ထင်ခဲ့ကြပုံရပါတယ်အခုမြန်မာပြည်သူတွေရဲ့တန်းကြီးကိုခေတ္တမို့ဆိုတဲ့တန်ဋိဌာန်ခိုင်မာမှုကိုအလျှော်တင်ပေးယူလို့လို့မရဘူးဆိုတာသူတို့တွေ့နေရပါပြီ
စစ်ကောင်းဆောင်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ဟာပြီးခဲ့တဲ့နှစ်ဧပြီလကအင်ဒိုနီးရှားနိုင်ငံကိုသွားပြီးမြမအရေးအာဆီယံအထူးအစည်းအဝေးကိုတက်ရောက်ခဲ့ချိန်မှာမြမနိုင်ငံမှာအကြမ်းဖက်မှုတွေအဆုံးသတ်ရေးတက်ဆိုင်သူအားလုံးပါဝင်တဲ့ဆွေးနွေးပွဲတွေစတင်ဖို့အပါအဝင်အချက်၅ချက်ပါအစီအစဉ်ကိုအကောင့်ထည့်ဖို့ရေးသဘောတူခဲ့ပါတယ်။ဒါပေမဲ့လည်းလိုက်နာပါမယ်ဆိုတဲ့ကတိကိုဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကချိုးဖောက်ခဲ့ပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီမှာတော့မြန်မာနိုင်ငံနဲ့ပတ်သက်လို့အရေးယူဆောင်ရွက်မှုတွေအားနည်းခဲ့ပါတယ်။ဗီဒီယိုအာနာရှိနေတဲ့တရုတ်နဲ့ရုရှားနိုင်ငံတွေကမြန်မာစစ်တပ်အပေါ်ပိတ်ဆို့အရေးယူမှုတွေဒါမှမဟုတ်လက်နက်ရောင်းချမှုတွေပိတ်ပင်မှာကိုလိုလားမှုမရှိကြပါဘူး။ဒါ့အပြင်လက်ရှိလုံခြုံရေးကောင်စီတွင်သဘောထားကွဲလွဲမှုတွေရှိနေတဲ့ကြားကမြန်မာနဲ့ပတ်သက်လို့သူတို့အဖွဲ့ဝင်တွေကြားအခြေအနေတွေပိုပြီးဆိုးရွားလာစေမယ်ဆိုတဲ့စိုးရိမ်စိတ်တွေကြောင့်မြန်မာအရေးထိထိရောက်ရောက်အရေးယူကင်တွယ်တာမျိုးမလုပ်ခဲ့ကြပါဘူးဒီအခြေအနေတွေနဲ့ပတ်သက်လို့နယူးယောက်အခြေဆိုင် HRW လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ရဲ့ကုလသမဂ္ဂဆိုင်ရာညွှန်ကြားရေးမှူး Louis Chabona ပြောပြတာကတော
့ Frankly what the Myanmar military has gotten from the Security Council is a green light
ဒီလိုနေလင်းပြောရရင်မြန်မာစစ်တပ်အနေနဲ့လုံခြုံရေးကောင်စီကနေခွင့်ပြုချက်ရလိုက်တယ်လို့ဖြစ်ခဲ့ပါတယ်။အဖွဲ့ဝင်နိုင်ငံတွေကမကြိုးစားတော့တဲ့အတွက်သူတို့အပေါ်မှာအရေးယူဖို့မရှိဘူးဆိုတာမြန်မာစစ်တပ်ကသိနေပါတယ်။လုံခြုံရေးကောင်စီကလက်လျှော့လိုက်တယ်လို့ပြောရမှာပါလို့ပြောသွားတာပါ။လုံခြုံရေးကောင်စီဘက်ကအရေးယူဆောင်ရွက်ခဲ့တာမျိုးမရှိခဲ့ပေမဲ့ဂျွန်လ18ရက်မှာတော့ကုလသမဂ္ဂအထွေထွေညီလာခံမှာမြန်မာနိုင်ငံအပေါ်လက်နက်ရောင်းချမှုတားမြစ်ရေးအဓိကတိုက်တွန်းထားတဲ့ဆုံးဖြတ်ချက်တရက်ကိုအတည်ပြုခဲ့ပါတယ်။ဒါပေမဲ့ဒီဆုံးဖြတ်ချက်ကိုမဖြစ်မနေလိုက်နိုင်ရမယ်ဆိုတာမျိုးစီနောင်ထားခြင်းမရှိပါဘူး။ဒါကြောင့်လဲဆီယာနာသိမ်းမှုကိုပြန်ရုပ်သိမ်းရေးနိုင်ငံတကာအတိုင်းဝိုင်းဘက်ကမြန်မာစစ်တပ်အပေါ်မှာလုံလောက်တဲ့ဖိအားပေးမှုမလုပ်နိုင်ဘူးလို့ International Crisis Group ရဲ့ကုလသမဂ္ဂဆိုင်ရာညွှန်ကြားရေးမှူး Richard Gowan ကဆိုပါတယ
် Well I think that international institutions including the UN မြန်မာအရေးနဲ့ပတ်သက်လို့အာဆီယံနဲ့ကုလသမဂ္ဂအပါအဝင်နိုင်ငံတကာအဖွဲ့အစည်းတွေအနေနဲ့လမ်းတွေပိတ်နေတယ်လို့ကျွန်တော်ထင်ပါတယ်။ဆရာနာသိမှုကနေနောက်ကြောင်းပြန်လှည့်ဖို့မြန်မာစစ်တပ်အပေါ်လူညုံရေးကောင်စီဒါမှမဟုတ်အခြားနိုင်ငံတကာအဖွဲ့အစည်းတစ်ခုခုကလုံလောက်တဲ့ဖိအားပေးဖို့လမ်းကြောင်းမရှိတာထင်ရှားပါတယ
်။အခုလိုစစ်ဘိုလ်ချုပ်တွေအပေါ်နိုင်ငံတကာရဲ့ဖိအားပေးမှုမရှိချိန်မှာမြန်မာပြည်သူတွေကတော့စစ်ကောင်စီကိုလက်နက်ဆွဲကင်တော်လှန်တိုက်ခိုက်လာကြပါတယ်။ NUG အမျိုးသားညီညွတ်ရေးအစိုးရရဲ့နိုင်ငံခြားရေးဝန်ကြီးဒေါ်စင်မအောင်ကမြန်မာပြည်သူတွေလက်နက်ကင်တော်လှန်နေတဲ့အခြေအနေနဲ့ပတ်သက်လို့အခုလိုပြောပါတယ်။
ပြည်သူလူထုကသူတို့ဖြစ်နိုင်သမျှအနေနဲ့ by possible
people are resisting
လူတွေဟာဆက်အနာရှင်စနစ်ကိုချေမှုမှုတတ်နိုင်သမျှနီးမျိုးစုံနဲ့တွန်းလှန်နေကြပါတယ်။လက်နက်ကင်တိုက်ပွဲဟာဒီနီးလန်းများစွာတွေကတစ်ခုဖြစ်ပါတယ်လို့ပြောသွားတာပါ။စစ်တပ်နဲ့တိုင်းသားလက်နက်ကိုင်ဖွဲ့တွေကြားတိုက်ခိုက်မှုတွေအစ်စ်ဖွဲ့စည်းလာတဲ့ PDF ပြည်သူ့ကာကွယ်ရေးတပ်တွေကနေစစ်တပ်ကိုတော်လှန်တိုက်ခိုက်မှုတွေကြောင့်နိုင်ငံအနှံ့အပြားမှာအကြမ်းဖက်မှုတွေကြီးထွားလာနေပြီးလူပေါင်းရာနဲ့ချီနေရဲဆွန့်ခွာထွက်ပြေးခဲ့ကြရပါတယ်။မြန်မာစစ်တပ်အနေနဲ့သူ့ရဲ့ပြည်သူတွေအပေါ်စစ်ကြေညာတိုက်ခိုက်မှုတွေကြောင့်အခြေအနေတွေဒီထက်မကပိုဆိုးလာနေကြောင်း Tom Andrews ကသုံးသပ်ပါတယ
်။ The junta has declared war on the people of Myanmar.And they're identifying those
who are living in Myanmar. They are identifying those who are living in Myanmar. They are identifying those who are living in Myanmar. They are identifying those who are living in Myanmar. They are identifying those who are living in Myanmar. They are identifying those who are living in Myanmar. They are identifying those who are living in Myanmar. They are identifying those who are living in Myanmar. They are identifying those who are living in Myanmar. They are identifying those who are living in Myanmar. They are identifying those who are living in Myanmar. They are identifying those who are
မြမရေးတုံသက်သူတွေကတော့အကြက်အတဲကိုအမြန်ဖြေရှင်းနိုင်ဖို့အလားအလာမရှိဘူးလို့မြင်ကြပါတယ်။ International Crisis Group ရဲ့ကုလသမဂ္ဂဆိုင်ရာညွှန်ကြားရေးမှူး Richard Gowin ရဲ့အမြင်မှာလဲ
I think that for the time being we sadly feel
လောလောဆယ်လက်ရှိအချိန်မှာအကြမ်းဖက်မှုတွေတဟုန်ဟုန်တောက်လောင်နေမယ်ဆိုတာကိုပဲမြင်ရမယ်လို့ကျွန်တော်တို့စိတ်မကောင်းစွာနဲ့ခံစားမိပါတယ်။ဒီအကြမ်းဖက်မှုတွေကိုထိန်းနှားနိုင်ရင်တော့မှနိုင်ငံရေးအရပြည်လည်ဖို့အခွင့်အလမ်းနေပါတယ်လို့ကျွန်တော်ထင်ပါတယ
်။မအင်ဂျင်နိုင်တင်ပြပေးခဲ့တာပါခင်ဗျာ။ VOA American အတန်ကနေတင်းလာနေညပိုင်းအစီအစဉ်တွေကိုထုတ်လင်းပေးနေပါတယ်။မကြခင်တင်ဆက်ပေးမယ့်အပတ်စဉ်ကဏ္ဍတွေထဲမှာတော့ဆီယနာတင်တနစ်ကြာနီးပညာလုပ်ငန်းတွေရဲ့အပြောင်းလဲစင်ခေါ်မှုတွေအကြောင်းတင်ဆက်ထားတဲ့ဘလော့ဂါတွေပြောသမျှအထူးအစီအစဉ်ကိုတင်ဆက်ပေးသွားမှာပါခင်ဗျာ
။VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ်။ Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာဓာတ်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအဆင်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်။
တရချင်တို့အခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့တနင်္လာနေ့ညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်ခင်ဗျာအခုဆက်ပြီးတော့သတင်းကြမ်းရှိနေတဲ့သတင်းပြပိုးချက်တွေကိုတင်ပြပေးပါအောင်မယ်အာနာသိန်းတနင်္လာပြလာချိန်မှာအလို့သမားအခွင့်အရေးတွေဆုံးရှုံးနေရတဲ့သတင်းကိုတင်ပြပေးပါပါမြန်မာနိုင်ငံမှာစစ်အာဏာသိမ်းပြီးနောက်တနင်္လာအတွင်းစက်မှုစုံကွန်ထရိုးလုပ်ငန်းတွေပုံမှန်အခြေအနေအတိုင်းလည်ပတ်နိုင်တဲ့အခြေအနေမှာမရှိသေးပါဘူးအလို့သမားအခွင့်အရေးဆုံးရှုံးနှစ်နာမှုတွေလည်းပိုပြီးဆိုးဝါးလာနေတယ်လို့အလို့သမားအရေးကျွမ်းကျင်သူတွေကပြောကြပါတယ်ရန်ကုန်ကပေးပို့တဲ့ဒီသတင်းကိုတော့ကုသညုံဦးကတင်ပြပေးပါမယ်ခင်ဗျာ
မြန်မာနိုင်ငံမှာကိုဗစ်ကာယောဂါဖြစ်နေချိန်စလာသိမ်းလိုက်ပြီးတဲ့နောက်နိုင်ငံရေးလုံခြုံရေးမတည်ငြိမ်မှုတွေကြောင့်ဆက်မှုဇုံတွေကကုန်ထုတ်လုပ်ငန်းတွေဟာပြီးခဲ့တဲ့2021တနှစ်လုံးလုပ်ငန်းလည်ပတ်နိုင်ဖို့အတော်လေးကိုကြိုးစားခဲ့ကြပါတယ်ပုံမှားတွေလုံးဝမရတာပြည်ပကကျွမ်းကျင်ပညာရှင်တွေမလာနိုင်တဲ့အတွက်ကျွမ်းကျင်မှုပိုင်းအထောက်ပံ့မရတာတွေကြောင့်လည်းလုပ်ငန်းတွေပုံမှန်လည်ပတ်ဖို့ခက်ခဲခဲ့ပါတယ်နိုင်ငံရေးတည်ငြိမ်မှုနဲ့ဗန်စနစ်ပြိုလဲသွားတာကြောင့်စက်မှုစုံတွေကလုပ်ငန်းငယ်တွေရပ်ဆိုင်သွားတယ်လို့စက်မှုစုံတစ်ခုရဲ့ဥက္ကဋ္ဌက VOE ကိုပြောပါတယ
်။ local sales တွေကတိတိပေါ်ပေါ်လေးတွေထွက်သွားတာများတာပေါ့နော်။ local အဓိက local sales တွေ order တွေရတာပေါ့။စိတ်ကြော် order လက်ဆံပြန်ချုပ်တဲ့ဒီတရားမြေရာကြီးတဲ့ sales တွေကတော့စက်မှုရနိုင်ပေါ့နော်။ဒီ2000ကြီးတဲ့ sales တွေကတော့နိုင်ငံတကာကပိတ်စက်ရည်နေတယ်။သူကတောက်ဆုံးရှိထားတဲ့ဒီကြတော့ရောထားရှိတာပေါ့။ဘယ်ကကြာသူတို့ကတော့ပြန်ဖွင့်လာကြ။ဒီတိုင်းတော့မဟုတ်ဘူးပေါ့နော်။ဟိုဒီ crisis မှာတော့နည်းနည်းလေးမတော့နိုင်တဲ့ကြတော့ပြန်သွားတဲ့ပုံပေါ့
။သူရှိညညတော့တမကများအဖွဲ့ချုပ်ကဒေါ်မျိုးကြီးကတော့စက်မှုစုံတွေရဲ့လက်ရှိအခြေအနေကိုအခုလိုပြောပြပါလေ
။ဟောပုံမှန်အခြေအနေတော့မဖြစ်သေးပါဘူးရှင်။လုပ်ငန်းတွေတန်းပေါ်ကတော့ရှိပေါင်းရှိနေမှာပေါ့နော်။ပထမအာဏာမသိတဲ့အနေအထားမျိုးတော့မဟုတ်သေးပါဘူး။ 咱们那个咱也在在一起聊完了，你过不上你能为你啊要下一年没来半年就行了，俺们这边在看啥都别收抓了你啊。啊，公路那边才蛮普遍啊，就一样他的这个东西。以前我们两个别人那边才没得太高开的，那些做的用啊，都我的别在想。这边呀，说实在的，你那些一手推木人当官嘛，啊，没有大家伙啊的嘛，咱们看啊，都他妈不，都咋地的，都他妈的看啊。
人家那个三木手啊，三木龙啊，都喵喵跑嘞，老他妈可以出跑木的，不不喵哪来路，老他妈一转眼都离个表娃嘞，老些那边个，这点家嘛，那边你家来对。都没讲路，全部干嘛？别问呢，全部的开南没有心里不要。老子妈的不干嘞，老干看看你姐嘛，别看不着老你家来路偷偏家伙嘞。老些老子妈苏亚啥的都没在，你帮不偏心一件的呀，别多来拽。大哥看俺有不着，老些的不干，老子妈的股不要偏内拉来路，老子妈也赚钱都一个表娃嘞。不连包老生开呢，全部钱没别了，老拿钱嘛，点着老生开呢，你们普通结果没别问你啊。啥时的老子妈可以出跑步里来报名了哇嘞？像那对面的老板被顶多的使用那个老子妈里，他顶脚下都要一百块牛在当手里家来路。你妈那个老三呀，老子妈咪阿婆就个都看上我个表娃嘞。
我苦啥用的老娘娘背吧嘞？开张老娘些娘顶个那个妈婆，人家边都苦妈说，啥用忙的呀？你这呀，家一背的路表娃嘞。我今妈都是个大家母的伢拉嘞，啥的嘛，真没收入生意。啊，母的老娘娘个。所以牙医被定了，专门拉萨没牙的，专故意刚看那的，所以叫牙医骗你吧。所以说，这么多地，老他妈哪种个呢？这等于为了个，这牙医老被得说的刚生二嘛，老人没骗你个，这要紧为的没牙病呢，骗你的，你看就是骗他的。这药物的数目很多，没需要看嘛。老他妈的，你那个五百吧，可以有两没牙了吧？
如果普通人没有需要个帮忙对象的回来过来，老些人家老他妈的时间里边不比较高看哪来路，你妈那个老些人老他妈他们家面陪酒家都看上我表娃嘞。
你阿那等于老白嘛，老他妈他们家的个，你大概差不多票开哪来老白嘛所以，老些人家你比如你啥酒的个，阿龙我确定来的所以，你今年这的老开吧嘞。哎呀，就是明年六马的个，一看伢的拉萨的太面熟，叫那边要伢家的说啥的骗了吧嘞？你都看拉萨的，那他那边我把他那个阿他妈看谁，已经看伢你的电工嘛，你半夜六哪夜的啊嘞？胡说六千，啥用得着面面哈？看啥官嘛，不要胡说啥的骗了嘞？要六马窟窿一看啥官的，没伢了胡说啥骗了？
那他们说的苦那段，六了没皮薄的那个。吃了慢慢干干，要不可开的路，老子妈姨上了都要表白的。比如三亚老子妈姨啊，会哎呀，老爷吃了也水呢。那当时过去呢嘛，什么时候你妈比个退休老干女家里，每个多了五百两就稳稳压给娃的。但买了阿那对面的老白马肉，压给侬多加多娃的路，哎呀，老个表白的。你妈那个什么时候呢嘛，来要不了一年苗男的家里，退休老干的出来，三亚对面的老白马老干女家三米了，吃多加娃的。阿那对面的那被顶多的使用的哈，东亚叫西南沿路，龙安县的就啊，看满他家娃的，看呀。
古大牛店别别个了吧，看呀。比如美国当年的真两年伢把事情的，生来讨论别你了吧。比如美国当年伢妈把他事情的个，真那个那件讨论别你了吧，看呀。伢把伢妈把他事情的个，来农民大社区上岸的东城的路边，比如一旦那三年那年。ဖြစ်ကြတဲ့ YouTube နဲ့ Facebook ဆာမျက်နှာတို့ကနေလည်းတိုက်ရိုက်နားဆင်နေကြပါတယ်။နည်းနည်းချင်းမြန်မာဘာသာအစီအစဉ်တွေကိုတော့မနေ့6နိုင်ကနေ9နိုင်အထိလိုင်းနိုမီတာ32နဲ့လိုင်းနိုမီတာ49တို့အပြင်လှမ်းလိုက်မီတာ190တို့ကနေလည်းဖမ်းယူနားဆင်နိုင်ကြပါတယ်ခင်ဗျာ။မကြခင်မှာအပတ်စဉ်ကဏ္ဍတွေကိုဆက်လက်တင်ပြပေးတော့ပါမယ်ခင်ဗျာ
။ View American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကို email သတင်းလောင်အဖြစ်နဲ့ VOA ပရိသတ်တွေစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်။အခုဆိုရင်ဒီ email သတင်းလောင်ကို Facebook စာမျက်နှာကနေပြီးတော့လွယ်လွယ်ကူကူတောင်းယူနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာ sign up ဆိုတဲ့အပြရန်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျမတို့ရဲ့ internet ပင်မစာမျက်နှာပေါ်က email သတင်းလောင်တောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်။ VOA မြန်မာဝိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝင်ဆောင်မှုများဆိုတဲ့ကောင်းစဉ်နဲ့နေ့စဉ်အီးမေးလ်သတင်းလွှာဆိုတဲ့စာသားလေးတွင်တော့အဲ့ကနေပြီးတော့အီးမေးလ်သတင်းလွှာတောင်းယူနိုင်ပါတယ်။နောက်တနည်းကတော့ VOA မြန်မာအီးမေးလ်လိပ်စာ bambi@voanews.com ဒါမှမဟုတ်ရင်လည်း VOA မြန်မာ Facebook Messenger ကနေပြီးတော့ကိုယ့်ရဲ့အီးမေးလ်လိပ်စာကိုရေးပို့လိုက်ပါနော်။အီးမေးလ်လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့လိုပါတယ်။ နေ့စဉ်တနေ့နှစ်ချိန်ပို့ပေးနေတဲ့အီးမေးလ်သတင်းတော်ကသတင်းကောင်းစင်တွေနဲ့သတင်းအချင်းချုပ်ကိုတစုတစည်းနဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါတယ်။ VOA ပြည်သက်အတွက်သတင်းတွေကိုရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါရဲ့ရှင
်။တော်ရရှင်တို့ခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့တနင်္လာနေ့ညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်ခင်ဗျာ။အခုဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့သတင်းတောက်မှတ်စုစီးပွားရေးကဏ္ဍတို့နဲ့အတူစည်ရနာသိန်းတစ်နှစ်အကြာနှိပညာလုပ်ငန်းတွေရဲ့အပြောင်းအလဲစိန်ခေါ်မှုတွေအကြောင်းတင်ဆက်ပေးထားတဲ့ဘလော့ဂါတွေပြောသမျှအထူးအစီအစဉ်တို့ကိုတင်ဆက်ပေးတော့မှာဖြစ်ပါတယ်။အဲ့ဒါတွေမှတင်ဆက်ခင်အခုပထမဆုံးသတင်းတောက်မှတ်စုအစီအစဉ်နဲ့စပါမယ်။မြန်မာနိုင်ငံမှာစည်ရနာသိမ်းမှုတင်းတင်းတင်းပြည်လာတဲ့အချိန်မှာအာနာသိန်းစစ်ကောင်စီနဲ့စည်ရနာရှင်ဆန့်ကျင်သူတွေအကြားအခြေအနေကတင်မာနေစေဖြစ်ပါတယ်နိုင်ငံရေးနဲ့စီးရေးပဋိပက္ခတွေကပြည်သူလူထုရဲ့နေစဉ်လူနေမှုဘဝကိုပြင်းပြင်းထန်ထန်ရက်ခတ်မှုရှိပြီးကျန်းမာရေးပညာရေးစီးပွားရေးဘက်ပေါင်းစုံကနလမထူနိုင်အောင်ဖြစ်နေရတယ်လို့ပြည်သူတွေကပြောပါတယ်နေစဉ်ဘဝရက်တည်ရေးဘလို့ပုံစံနေနဲ့ဖြတ်တန်းနေရတယ်လဲဆိုတဲ့အကြောင်းရန်ကုန်သတင်းတောက်ပေးပို့ထားတာကိုဒီတစ်ပတ်ရဲ့သတင်းတောက်မှတ်စုအစီအစဉ်မှာမက်ခင်ဖြူထွေးကတင်ပြပေးပါမယ်ခင်ဗျာ
ပြည်ခဲ့တဲ့အထွေထွေရွေးကောက်ပွဲမှာမဲမတမာမှုတွေရှိတဲ့ဆိုတဲ့အကြောင်းပြချက်နဲ့ဖေဖော်ဝါရီလ3ရက်နေ့ကစလို့စစ်တပ်အာဏာသိမ်းလိုက်တာတနစ်တာကာလရောက်ခဲ့ပါပြီ။ဆီယာနာရှင်ဆန့်ကျင်သူတွေဒီမိုကရေစီလှုပ်ရှားသူတွေလူခွင့်ရေးလှုပ်ရှားသူတွေဟာအာဏာသိမ်းကာလအစောပိုင်းကစပြီးဒီကနေ့အထိကိုဒီမျိုးစုံနဲ့စစ်အုပ်ချုပ်ရေးကိုအန်တူဆန့်ကျင်နေကြပါတယ်။အကြမ်းမဖက်ဆန္ဒပြမှုတွေနှိမ့်နှင်းခံခဲ့ရတဲ့နောက်စစ်အုပ်ချုပ်မှုကိုလက်နက်ကိုင်ခုခံမှုတွေလည်းဖြစ်လာပါတယ်။မြို့ပေါ်တွေမှာဆိုလဲပစ်ခတ်မှုတွေပောက်ကွဲမှုတွေရှိနေတုန်းမှာပြည်တွင်းမတည်ငြိမ်မှုတွေနဲ့အတူစီးပွားရေးလူမှုရေးကျန်းမာရေးထိခိုက်သက်ရောက်မှုတွေလည်းရှိနေပါတယ်။တစ်ချိန်တည်းမှာစစ်ကောင်စီအပေါ်ကုလသမဂ္ဂအပါအဝင်နိုင်ငံတကာရဲ့ဖိအားပေးမှုတွေကလည်းရှိနေတာပါ။နှိမ့်နှိုင်းဆွေးနွေးမှုတွေလုပ်ကြဖို့အာဆီယံရဲ့ဘုံသဘောညီချက်၅ရပ်ကလည်းစစ်ကောင်စီအတွက်ဖိအားတစ်ရပ်လိုဖြစ်နေပါတယ်။ဆီယနာသိန်းကလေးကစလိုက်တဲ့စစ်ကောင်စီနဲ့မပူးပေါင်းရေးအာဏာဖီဆန်ရေးစီဒီအမ်လှုပ်ရှားမှုကလည်းအကန့်အသတ်နဲ့ဆက်ရှိနေတယ်လို့ပြောရမှာပါ။ဒါကြောင့် CDM လှုပ်ရှားသူတွေကိုအာဏာပိုင်တွေကအကြက်ကန်ဖိအားပေးတာဖမ်းတာစီးတာတွေလည်းရှိနေပါတယ်။ CDM လှုပ်တဲ့ကျန်းမာရေးဝန်ထမ်းတွေ၊ပညာရေးဝန်ထမ်းတွေနဲ့ပို့ဆောင်ရေးဌာနဝန်ထမ်းတွေကိုအစိုးရကပေးထားတဲ့ဝန်ထမ်းအင်အားတွေကနေစစ်ကောင်စီကအတင်းအကျပ်ဖယ်ရှားတာတွေလုပ်ခဲ့ပါတယ်။ CDM လှုပ်နေကြတဲ့အစိုးရဝန်ထမ်းတွေကိုတပိုင်းတပိုင်းကူညီနေကြသူတွေရှိပေမဲ့လို့အများစုကထောက်ပံ့ကူညီမှုတွေမရကြသလိုတခြားလှုပ်ကန်ရှာဖွေဖို့လည်းအခက်အခဲဖြစ်ကြပါတယ်။တချို့ကနေစားအလုပ်တွေဝင်လုပ်ပြီးဝင်ဝေရှာကြပါတယ်။တနည်းနည်းပါးကြာလာပြီဖြစ်တဲ့အတွက်တချို့ကဆက်လက်ရက်တီဖို့ပါခက်ခဲနေကြပါတယ်။မိရထားစီဒီအမ်ဝင်တဲ့သူကတော့သူ့ရဲ့ကြုံတွေ့နေရတဲ့အခက်အခဲကိုအခုလိုပြောပြပါတယ်
။နိုင်ငံလိုအလုပ်တွေလုပ်တဲ့နိုင်ငံတွေနောက်တယ်ဗျာ။အဲဒီရိုးတော့ဒါနီအလုပ်မဖြစ်နဲ့အာဏာပိုင်ကတော့ဗျာ။အဲ့ဒီနဲ့သူ့ဆရာမျိုးနဲ့သူရတယ်ပြမဦးလည်းမရှိဘူး။အကြောင်းမျိုးကြားပြီးဖမ်းပြောင်းလဲ။အဲ့ဒီဒီမှာကျွန်တော်ကလူလူကားလေးကြတယ်ဆိုတော့ဒီကိစ္စလို့ရတာပေါ့ဗျာသူကတော့ပုံမှန်ကျွန်တော်တို့ကကိုနန်းနဲ့အကားကြတာပြန်ပြီးဒီတဲ့အတွက်ကိုနန်းလို့ဝင်လုပ်တာကျန်တဲ့ပြန်ပါလို့ဒီကတော့လုပ်ငန်းမဲဆိုင်မတော်တည်ရတဲ့အတွက်ဒီကားလို့ဒီကနေစီစဉ်ရတာရှိတယ်သူတို့ကအဲဟုတ်ပေါ့ထောက်လို့လုပ်ငန်းနဲ့မှာတော့ရတယ်ဗျာအဲ့ဒီမှာမှစီမံလို့ပြောပြရတယ်စီမံကိုနန်းတွေတချို့ကမခက်မြန်းဘူးဟိုမခိုင်းရတယ်အမှုကျွန်တော်လည်းကျွန်တော်ကိုနန်းတွေအားလုံးကတော့အခုလုံးကတော့ချုပ်ခါထားပြကြပြရရှိတယ်
အနာသိန်းကာလနိုင်ငံကြီးမတည်ငြိမ်မှုတွေရှိနေချိန်မှာပဲကိုဗစ်ကပ်ရောဂါတတိယလိုင်းရိုက်ခတ်တဲ့အထံကိုပြည်တွင်းမှာခက်ခက်ခဲခဲရင်ဆိုင်ခဲ့ရပါတယ်။ကူးစက်ခံရသူနဲ့သေဆုံးမှုနှုန်းတွေပြီးခဲ့တဲ့အရင်ကပ်ရောဂါလိုင်းတွေကထက်အဆမတန်မြင့်တက်ခဲ့တာပါ။ကိုဗစ်နဲ့နိုင်ငံကြီးမတည်ငြိမ်မှုတွေရဲ့နောက်ဆက်တွဲနေဆက်ဘက်ကလာလေးရှိတဲ့စားသောက်ကုန်တွေလူသုံးကုန်ပစ္စည်းတွေအကန့်အသတ်နဲ့သာနိုင်ငံထဲဝင်ရောက်နေတဲ့အတွက်ကုန်စည်နှုန်းတွေလည်းကြီးမြင့်လာခဲ့တာပါ။ဒါပြင်လောက်စားစီဆေးကြီးမြင့်နေတာနဲ့နိုင်ငံကြီးမတည်ငြိမ်မှုတွေကြောင့်မြန်မာပြည်တွင်းမှာအထွေထွေကုန်စည်တွေရဲ့ဝယ်လိုအားကျဆင်းနေပြီးကုန်စည်နှုန်းကြီးမြင့်တဲ့ထံကိုပို့ပြီးတော့ခံစားနေရတယ်လို့ကုန်သည်လုပ်ငန်းရှင်တွေကပြောပါတယ်
။ကော်ဗစ်ထုတ်တစ်ဆောင်ကျော်ဆိုတော့တောင်းတာတပုံ980၊ခင်းမီတပိတ်တာဆိုရင်လက်မီသမားတွေဆိုရင်3000ကျော်လောက်ဝယ်စားရတယ်။အဲ့ဒီဟာကတွက်ကျွဲဆိုအသားသေး5000လောက်ဖြစ်နေကြွယ်နော်။ဒီလက်မီသမားတွေအနေနဲ့ကျတော့သူတို့အကြောင်းကလည်းနှိမ့်သွားတယ်။အဲ့လောက်ကြီးကျတော့စားသုံးသူတွေအနေနဲ့ကျတော့အဲ့လောက်ကြီးကျတော့သူကစိတ်ပြီးတော့ဟိုမဝယ်စားနိုင်တော့ဘူးကွယ်။ဒီဘက်ကလည်းအရောင်းဝယ်ပဲနည်းနည်းပါတယ်။ကော်ဗီဒါရင်း2000ကျော်လောက်ပုံဖို့ကိုတော်တော်ရောင်းရတယ်
။ကုန်စည်တို့မြင့်တက်တာတွေကြောင့်အခြေခံလူတန်းစားတွေရဲ့နေစဉ်စားတောက်ရေးမှာလည်းအခက်အခဲတွေရှိလာပါတယ်။မြန်မာနိုင်ငံမှာအာဏာသိမ်းခံရတဲ့ဖေဖော်ဝါရီလ1ရက်နောက်ပိုင်းကစလို့စစ်ကောင်စီတပ်ဖွဲ့တွေနဲ့ လက်နက်ကင်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေအကြားအပြန်အလှန်တိုက်ခိုက်မှုတွေကလည်းတဖြည်းဖြည်းအရှိန်မြင့်လာနေတယ်လို့မြို့ပေါ်မှာလည်းပြစ်ခတ်တပ်ဖြတ်မှုတွေပိုများလာပါတယ်။ရန်ကုန်မြို့ရဲ့အခြေအနေကတနေ့တခြားတရားဥပဒေစိုးမိုးရေးနဲ့ဝေးကွာလာနေတယ်လို့ရန်ကုန်မြို့မှာနေထိုင်သူတို့ကပြောပါတယ
်။ဩလက်နက်တန်းကြီးလိုဖြစ်နေတယ်တိုက်ခိုက်မှုတွေကလည်းတိတူတူတို့ကထင်အောင်ထင်မှန်းဖြစ်တယ်ဟောဘကပဲတိုက်တယ်လားဒီဘုရားပဲတိုက်တယ်လားထင်အောင်ထင်မှန်းနေတယ်ဟိုလူစုလူလုံးဆိုရင်တော်တော်များများကြောက်ရွံ့ပြီးရှောင်နေကြတယ်ဟိုကလာမှာ
မြန်မာပြည်အတွင်းတခြားဒေသတွေမှာလည်းဒေသခံလက်နက်ကိုင်အဖွဲ့တွေနဲ့စစ်ကောင်စီအကြားတိုက်ပွဲတွေရှိနေတာအဖွဲ့အစည်းတစ်ခုနဲ့တစ်ခုပြစ်မှတ်ထားဘုံခွဲတိုက်ခိုက်တာတပ်ဖြတ်တာတွေဟာနေ့တိုင်းလိုလိုရှိနေပါတယ်ဆီယနာသိမ်းမှုကိုစန့်ကျင်တဲ့တက်ကြွလှုပ်ရှားသူတွေအတွက်များများဟာလည်းရာဇဝတ်မှုပုံမှန်တွေနဲ့ဆွဲဆိုခံရပြီးထောင်တွင်အကျဉ်းချခံရပါတယ်။အများစုကနိုင်ငံတော်အကြီးအကဲပြည့်စုံမှုပုံမှန်905ကကြီအပါအဝင်အကြမ်းဖက်ဥပဒေတွေနဲ့တရားဆွဲဆိုခံနေကြရပါတယ်။ရန်ကုန်မြို့ကအင်းစိန်ထောင်နဲ့စကိုင်းတိုင်းမုံရွာမြို့ကအကျဉ်းထောင်တွေမှာဆိုရင်လေထောင်အာဏာပိုင်တွေရဲ့ဖိနှိပ်မှုကတနည်းတခြားပိုဆိုးလာတယ်လို့နိုင်ငံရေးကျင်းသားတွေကိုအကျိုးဆောင်ပေးနေတဲ့ရှင်တွေကပြောပါတယ်။အကျဉ်းသားအခွင့်အရေးချိုးဖောက်မှုတွေရှိနေပြီးထောင်ရင်းလှုပ်ရှားမှုတွေမလုပ်အောင်ဖိနှိပ်နေတာဖြစ်တယ်လို့နိုင်ငံရေးလှုပ်ရှားသူတွေကမှတ်ချက်ပြုကြပါတယ်။နိုင်ငံရေးအကျဉ်းသားတွေကိုအခုနောက်ပိုင်းနေ့တိုင်းလိုလိုအချိန်အကြာကြီးပုံစံထိုင်ခိုင်းတာမတ်တပ်ရက်ခိုင်းတာတွေအပြင်တခါတရံထောင်မှုတွေကအရက်အလွန်ကျွန်တောက်ပြီးအကျဉ်းသားတွေကိုကိုထိလက်ရောက်ရိုက်နှက်တာတွေလည်းရှိတယ်လို့မုံရွာတပိတ်ကော်မတီရဲ့ပြောခွင့်ရမုံရွာတပ်သူចောင်းသားကိုအောင်သူဖြိုးကပြောပါတယ
်။အဲသူတို့ကဒီတခြားဒီစစ်မျက်နှာပြင်နေမှာရှုံးလာတာတို့ဒီတခုခုအထိနာတယ်ဆိုရင်တော့တို့ဒီထောင်တွင်းကတို့နိုင်တို့ရဲ့လက်ခုပ်တဲ့ရောက်နေတဲ့သူတွေပေါ့အဲ့ဒါမျိုးတွေကိုတို့စိတ်ထွက်ပေါက်နေနဲ့ပို့ပြီးတော့အနိုင်ကျင့်နေတဲ့ပုံစံမျိုးတော့တွေ့ရတယ်ဗျနောက်ပိုင်းကျတော့တို့ကထောင်တွင်းလှုပ်ရှားမှုတွေပေါ့ဗျအဲ့ဒါမျိုးတွေလုံးဝမပေါ်ပေါက်အောင်ရှိရွေးပြီးတော့ပြင်းပြင်းထန်ထန်တို့အစကနေကကနဦးချိုးနှိမ်ပြီးတော့ဖိနှိပ်နေတယ်လို့ပဲမြင်တယ်ဗျတို့တော့ဒီနိုင်ငံရေးကျင်းသားတွေကတို့ခံပြင်းတာပေါ့
အနာသိမ့်ပြီးတဲ့နောက်စစ်ကောင်စီနဲ့ဒေသခံကာကွယ်ရေးအဖွဲ့တွေကြားတိုက်ခိုက်မှုတွေကြောင့်ဥယျာဉ်ဆွန့်ခွာဘေးလွယာရှောင်ကြရတဲ့ဒေသခံတွေလည်းတစတဲ့တစပုံများလာပါတယ်။ကယားပြည်နယ်မှာစစ်ကောင်စီတပ်နဲ့ကရင်နီမျိုးသားကာကွယ်ရေးတပ်တွေအကြားဖြစ်နေတဲ့တိုက်ပွဲတွေကြောင့်မျိုးလုံးကျွန်းနီးပါဥယျာဉ်ဆွန့်ခွာထွက်ပြေးနေကြတာပါ
။ကျမတို့ပြေးတာတော့တနေ့တော့ပြေးတော့မယ်အမရေကျမတို့စိုင်းခေါကိုပြေးလိုက်ပြီးရွာမှာပြန်ရောက်လာလိုက်လိုက်ကိုပြေးပြေးလိုက်နဲ့အခုနောက်တစ်ခေါက်ထပ်ပြေးရပြေးပြီးကျမတို့အိမ်မပြန်ရတာတော့မှတနေ့ပြေးတော့မယ်ပေါ့မနော်အမနော်။ဟုတ်စားပြေးကြတယ်ကျမတို့ပြေးနေရတော့လေကျမတို့အိမ်ကလည်းစစ်တပ်နဲ့နီးတော့အိမ်ပြန်နေဖို့လောပါစီမပြေးတဲ့အနေထားမှာရှိနေတော့ကျမတို့လိုက်ကိုမှပြေးချောင်းတာလဲကြာပြီးအခုတော့ဒီချီရောက်လာတော့ဗောနော်မနော်ကျမတို့အိမ်လဲဘာမှမဖြစ်ပါစီနဲ့လို့ပဲစူတောင်ရမှာဗောအိမ်ဒီမီရှိုးအဲ့လိုမျိုးတွေဖြစ်နေတော့ကျမတို့အိမ်ကြံခဲ့ပါစီလို့ပဲပြောရမှာဗောနော်မနော်အဓိကကျမတို့ပစ္စည်းတွေလဲဝေခိုးခံရတဲ့အိမ်တွေဖောက်ခံရတဲ့အိမ်ပဲကြံခဲ့ပေးပါလို့ပဲစူတောင်ရမှာဗောမရဲ့အိမ်တလုံးစောက်ဖို့ဆိုတာမလွယ်တဲ့ကိစ္စဗောနော်အဲ့ဒါအိမ်ရောနှမျောတယ်ဗောပြန်နေဖို့တချို့ချင်းအိမ်ပြန်ရောက်တဲ့ချိန်ကျရင်ကိုအိမ်နဲ့ကိုအိုးနဲ့အဲ့လိုမျိုးပြန်မြင်ရှင်းသေးတယ်ဗောနော်
မြန်မာနိုင်ငံမှာဆီယနာသိမ်းပြီးတနစ်တာကာလအတွင်းမြို့ကြီးတွေမှာအာဏာရှင်ဆန့်ကျင်လှုပ်ရှားသူတွေကြောင့်စစ်ကောင်စီရဲ့လုံခြုံရေးတင်းကြပ်မှုတွေကလည်းရှိနေပါတယ်။ကံယောဂါကြောင့်ယာယီပိတ်ခဲ့ရတဲ့အခြေခံပညာကျောင်းတွေပြန်ဖွင့်ပခဲ့ပေမဲ့လုံခြုံရေးအခြေအနေကြောင့်ရာနှုန်းပြေကျောင်းပတ်တန်းနိုင်ကြသေးပါဘူး။နေရရက်ကစစ်ပြေးဒုက္ခသည်တွေကိုလည်းနှီးဆက်ရလူမှုအချင်းချင်းအကူအညီပေးနေရပြီးရေရှည်စားတောင့်နေထိုင်ရေးအတွက်အကူအညီတွေလည်းလိုအပ်နေပါတယ်။အာနာသိန်းနာတနည်းရောက်လာပြီးဆိုပေမဲ့လူတိုင်းလူတိုင်းကတော့သူတို့ရဲ့ကလေးငယ်တွေစာသင်ခန်းထဲရောက်နိုင်ဖို့စစ်ဘေးရှောင်နေရသူတွေကိုယ့်ရဲ့နေအိမ်ကိုဘေးအန္တရာယ်ကင်းကင်းနဲ့ပြန်နိုင်ဖို့နဲ့ဖန်စီခံထားတဲ့နိုင်ငံရေးအကျဉ်းသားတွေပြန်လည်လွတ်မြောက်ဖို့ပြောလို့နေကြစေဆိုတာဒီသတင်းပတ်ရဲ့သတင်းတော်မဆုစစ်စင်ကနေပြန်ဆက်ပေးလိုက်ပါရရှင်
မကင်ပြူထွေးတင်ပြပေးခဲ့တာပါခင်ဗျာဆီယနာသိန်းတနစ်အကြာနှိပညာလုပ်ငန်းတွေရဲ့အပြောင်းလဲစင်ခုံမှုတွေအကြောင်းတင်ဆက်ပေးထားတဲ့ဘလော့ဂါအထူးအစီအစဉ်ကိုမတင်ဆက်ခင်မှာအပတ်စဉ်စီးပွားရေးကဏ္ဍကိုတင်ပြပေးပါဦးမယ်မြန်မာစီးပွားရေးအခြေအနေဟာအခက်အခဲအတားအဆီးတွေနဲ့ဆက်ပြီးရင်ဆိုင်နေရတယ်လို့ကမ္ဘာ့ဘဏ်ကဇန်နဝါရီလ26ရက်နေ့မှာထုတ်ပြန်လိုက်ပြီးပြည်သူအများစုအတွက်အလွန်ဆိုးရင်စရာအခြေအနေဖြစ်ကြောင်းလဲထောက်ပြထားပါတယ်။ဆီယနာသိမှုတနစ်တာကာလအတွင်းမြမစီးပွားရေးနယ်ပယ်အပြောင်းလဲနဲ့တက်ရောက်မှုတွေကိုဒီသတင်းပတ်စီးပွားရေးအစီအစဉ်မှာမတ်တင်ကြီးထက်ကတင်ပြပေးထားပါတယ်ခင်ဗျာ
။
2021ခုနှစ်ဖေဖော်ဝါရီလ1ရက်နေ့ဆီယနာတင်လိုက်ပြီးတဲ့နောက်မှာတော့အလုပ်တွေနှားကြရတဲ့ဆက်ပြီးတော့လုပ်ငန်းမလဲပတ်နိုင်တော့တဲ့အထက်မှာသတင်းထိုက်တွေလည်းပါဝင်ခဲ့ပါတယ
်ကျွန်တော်မိတ်ဆွေတွေဓမ္မဆိုရင်ပရင်းတောက်တွေရှိပါတယ်ပရင်းတောက်တွေဆိုရင်တယောက်ကဆိုရင်အခုအချိန်မှာအာဓာန်ပေါက်သူအသင့်စားဓာန်ပေါက်လုတ်ပြီးရောင်းပါတယ်သူအခုအောင်မြင်ပြီးတော့လုပ်ငန်းတွေထပ်ပြီးတော့ချဲ့နေပါတယ်အခုတစ်ချိန်တော့သတင်းတောက်လုပ်နေတာနေအခုနောက်တစ်ယောက်ကလည်းဒီတိုင်းပဲနောက်တစ်ယောက်ကလည်းသတင်းတောက်ကနေသူ့ရွာပြောင်းသွားပါတယ်အဲ့ AR တိုင်းမှာအဲ့ဒီပြောင်းအခုကျတော့ပြန်ပြီးတော့ online အနေနဲ့ပြန်ပြီးတော့ကြော်ညာပြီးတော့သူ့ရွာကနေကရုံကတိကြီးရွာကနေသူက seafood တွေငချောက်တွေပစွန်ချောက်တွေဒါတွေရောက်ပါတယ်အဲ့ကကျတော့အခုအပြောင်းလဲကာလမှာဒီအပြောင်းလဲကိုဟိုအပြောင်းလဲကိုလက်ခံပြီးတော့ဟိုကိုယ်ပါလိုက်ပြောင်းနိုင်တဲ့သူတွေဟာအခုချိန်မှာပြန်ပြီးတော့ selection တန်ရက်ဒီနေ့ကျတော့တွေ့ရပါတယ်
ကပေးယောဂနိုင်ငံရေးအပြောင်းလဲနဲ့အတူလုပ်ငန်းတွေပြောင်းလဲခဲ့သူတွေကန္ဓာတိုင်းမှာရှိတယ်လို့မန္တလေးနီးပညာကုမ္ပဏီရဲ့ Managing Director ဦးစောနိုင်ကကျမဆက်သွယ်မိ мян ခဲ့တာမှာပြောပြခဲ့တာပါဒါပေမဲ့လည်းလုပ်ငန်းတိုင်းလူတိုင်းတော့ဒီလိုအခြေအနေမျိုးမရခဲ့ပါဘူ
းကိုဗစ်ကြောင့်ရောနောက်ပြီးတော့တက်ကအာဏာသိမ်းလိုက်တဲ့အတွက်ကြောင့်ကိုဟိုစီးပွားရေးလုပ်ငန်းတွေတော်တော်များများမေးကွေးတဲ့သူနောက်ပြီးတော့ရက်ဆိုင်တဲ့သူအာနောက်တစ်ခါအစ်စ်ပြောင်းလို့ရတဲ့သူတွေဖြစ်ကုန်ပါတယ်ဥပမာအဖြစ်တူရီဇင်ဆိုရင်တတော်ကိုရှိုင်းသွားပါတယ်ရှိုင်းသွားတာမှဟိုကျွန်တော်တို့နောက်ဆုံးကျွန်တော်တို့ဒီခီးသွားကပါလက်ခီးသွားလိုက်လုပ်ငန်းတွေဟာ2024လောက်အထိကိုနလန်ပြန်ထူနိုင်ရေမရှိဘူးလို့အာဒီလိုပြောပါတယ်အဲ့လိုပြောကြပါတယ်အဲ့တော့ဒါဒါကဘာခီးသွားလုပ်ငန်းလေးရိုင်သွားသလိုမြန်မာနိုင်ငံမှာလည်းကဘာလက်ခီးတဲ့လုပ်ငန်းကဘာလက်ခီးသွားလုပ်ငန်းတော့ကိုရိုင်သွားပါတယ
်တချို့တွေအတွက်တော့အပြောင်းလဲကိုအ мян ဆုံးလက်ရုံးညီတွေပြောင်းလဲဖို့အခြေအနေရခဲ့သလိုဖန်တီးနိုင်တဲ့အခြေအနေမျိုးလည်းရှိခဲ့ပါတယ်တဲ့
သို့တော်လည်းဒီအချိန်မှာအာ new normal ပေါ့နော်ဟုတ်အပြောင်းလဲကိုကျွန်တော်တို့ကလက်ခံပြီးတော့အဲ့ဒီအတိုင်းအ мян ဆုံး adapt လုပ်နိုင်တဲ့သူတွေအများဆုံးပြောင်းလဲနိုင်တဲ့သူတွေကဒီစီးပွားရေးလုပ်ငန်းတွေမှာဟိုပြန်ပြီးတော့ဟိုရှင်သန်ခွင့်တွေနောက်တိုးတက်ခွင့်တွေရကြပါတယ်ဥမာဒီကျွန်တော်တငယ်ချင်းတယောက်ဆိုရင်တော့ပထမတင်တန်းတွေဖွင့်နေတာအဲ့တင်တန်းတွေဖွင့်နေရတယ်အခုကိုဗစ်ဖြစ်တဲ့အချိန်မှာဒီတင်တန်းတွေဖွင့်လို့မရတော့လူတွေလာပြီးတော့တင်တန်းလာတက်လို့မရတော့အဲ့တော့သူအွန်လိုင်းကနေတင်တန်းတွေစပြီးတော့ဖွင့်တဲ့အခါမှာတဖြည်းဖြည်းတဖြည်းဖြည်းနဲ့သူအချိန်ရလာတဲ့အခါမှာအခုအချိန်မှာတော့သူ့ရဲ့ online ကသင်တန်းတွေဟာအရင်တော့ကသူ့ရဲ့အကြောင်းမှာဖွင့်တဲ့သင်တန်းတွေကပို့ပြီးတော့သူဝင်ငွေပို့ရတယ်လို့ကျွန်တော်နားလည်ပါတယ်ထို့နည်းတူပဲတခြားသောပုံမှန်လုပ်ငန်းတွေကနေအခုအချိန်မှာ online ကိုပြောင်းလိုက်တယ်ဒီခုနပြောတဲ့ internet အခုနပြောတဲ့ကျွန်တော်တို့ online digital platform ကိုပြောင်းလိုက်ပြီးတော့ဟိုစီးပွားရေးလုပ်ငန်းတွေအများကြီးအပြောင်းလဲဖြစ်သွားပြီးတော့တိုးတက်သွားတာတွေကိုကျွန်တော်တို့တွေ့ရပါတယ်
လက်တလုံးမှာတော့ပြိပခါတွေဆက်ဖြစ်နေပြီးလူသားချင်းစာနာထောက်ထားမှုဆိုင်ရာစိုးရိမ်စရာဖြစ်နေပြီးစီးပွားရေးလုပ်ငန်းတွေအပေါ်မှာနောက်ဆက်တွဲတက်ရောက်မှုတွေရှိနိုင်တယ်လို့ကမ္ဘာ့ဘဏ်ကသတိပေးပါတယ်မြန်မာနိုင်ငံတွင်းကလူပေါင်း14သန်းကျွဲလောက်အကူအညီလိုအပ်နေကြောင်းဒီဇင်ဘာလကထုတ်တဲ့2022ခုနှစ်အတွက်လူသားချင်းစာနာမှုအကူအညီလိုအပ်ချက်သုံးသပ်ချက်မှာဖော်ပြပါတယ်ဒီထဲကမှကူညီဖို့အထူးလိုအပ်နေသူ6တန်းကျော်ကိုကူညီပေးနိုင်ရေးအတွက်ရန်ပုံငွေဒေါ်လာ126တန်းလိုအပ်နေတယ်လို့လဲကုလသမဂ္ဂရဲ့မြန်မာဆိုင်ရာလူသားချင်းစာနာမှုဆိုင်ရာပေါင်းစပ်ညှိနှိုင်းရေးယုံကထုတ်ပါတယ်စင်ကာပူဝန်ကြီးချုပ်လီရှန်လွန်းကလည်းအခုလိုပြောပါတယ်
We also need to see progress in the delivery of humanitarian assistance
လူသားချင်းစာနာထောက်ကူမှုပို့ဆောင်ရေးတွေမှာလဲတိုးတက်ဖြစ်ထွန်းမှုတွေရှိလာဖို့လိုအပ်တယ်လို့အင်ဒိုနီးရှားသမ္မတနဲ့ပူးရဲလုပ်တဲ့သတင်းစာရှင်းလင်းပွဲမှာစင်ကာပူဝန်ကြီးချုပ်လီရှန်လွန်းကမြန်မာအရေးနဲ့ပတ်သက်ပြီးပြောဆိုချက်မှာထည့်သွင်းပြောဆိုတာဖြစ်ပါတယ်။ဆီယနာတိတ်မှုနောက်ပိုင်းလူခွင့်ရေးချိုးဖောက်မှုတွေကြောင့်နိုင်ငံတွင်းကနေထွက်ခွာနေကြတဲ့နိုင်ငံတကာလုပ်ငန်းကြီးတွေလည်းရှိလာနေပါတယ်။အခုနောက်ဆုံးထွက်ပေါ်လာတာကတော့ကမ္ဘာအကြီးဆုံးစွမ်းအင်ကုမ္ပဏီကြီးနှစ်ခုဖြစ်တဲ့ Total Energies နဲ့ Chevron တို့ကမြန်မာနိုင်ငံကလုပ်ငန်းတွေရုပ်သိမ်းမဲ့အကြောင်းကြေညာခဲ့တာပါ။ဒ
ါတော့ကျွန်တော်တို့ကလည်းပတ်လို့ရပါလေ။ကျွန်တော်တို့လည်းလည်းပတ်လို့ရကောင်းလည်းရနိုင်မယ်။လည်းပတ်လို့မရနိုင်ဘူးနေပညာအကူအညီတွေကိုလည်းအကူအညီနိုင်မဲ့ကျွန်တော်တို့ဟိုမိတ်ဆက်နိုင်ငံများနဲ့မိတ်ဆက်အဖွဲ့အစည်းများရှိတယ်လို့ပြောချင်ပါတယ်ဗျ။
စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စွန်မင်းထွန်းက VOA ကိုပြောခဲ့တာဖြစ်ပါတယ် ကဘာပန်ရဲ့ဇန်နဝါရီလခမ်းမန်းကျဲရတော့လမဲ့စက်တဘာလအထိမြမစီးပွားရေးမှာတရားကင်နှုံဖွင့်ပြလာမယ်လို့ခမ်းမန်းပါတယ်။တချို့နယ်ပယ်တွေမှာတည်ငြိမ်မှုတချို့တွေ့တယ်ဆိုပေမဲ့လည်းမြမစီးပွားရေးဟာကိုဗစ် -19 နဲ့ဆက်အနာသိမ့်မှုသာမဖြစ်ခဲ့ရင်ရှိနေမဲ့ပမာဏရဲ့30ရာခိုင်နှုန်းလောက်ပိုပြီးတော့သေးငယ်သွားမယ်လို့ခန့်မှန်းထားတာပါ။ပြီးခဲ့တဲ့ဆယ်စုနှစ်အတွင်းလူငယ်တွေအများအပြားဝင်ရောက်လာတဲ့ဤပညာလုပ်ငန်းခန္ဓာနယ်ပယ်ကဥဆောင်နိုင်ငံတော့အနာဂတ်ကိုအကောင်းမြင်မျှော်လင့်ထားပါတယ်ရှင
်။စိတ်ကအာရုံနေတဲ့အခြေအနေတွေဖြစ်နေတာမှန်တော်လေကျွန်တော်တို့အနာဂတ်ဟာတကယ်တမ်းကျတော့တောက်ပတဲ့အနာဂတ်ရှိနေတယ်အဓိကအားဖြင့်ကျွန်တော်တို့လူငယ်တွေကျွန်တော် generation set အနာဂတ်ခေါင်းဆောင်တွေကျွန်တော်တို့နိုင်ငံတော်အများကြီးရှိနေလို့ဆိုတော့ကျွန်တော်တို့မြင်မိတဲ့အတွက်ကြောင့်အနာဂတ်ကိုကျွန်တော်ကတော့ယုံကြည်မိတယ်လို့ကျွန်တော်ပြောချင်ပါတယ်ခင်ဗျာ
မတ်တင်ဂီထိုက်တင်ပြပေးခဲ့တာပါခင်ဗျာ view american တန်ကနေတင်းနေလာနေညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လင်းပေးနေတာပါအခုတော့ဆရာနာသိန်းတနည်းပြည့်ဤပညာလုပ်ငန်းတွေရဲ့အပြောင်းလဲတွေအကြောင်းတင်ပြပေးထားတဲ့ဘလော့ဂါအထူးအစီအစဉ်ကိုတင်ဆက်ပေးပါမယ်။မြန်မာနိုင်ငံမှာပြီးခဲ့တဲ့တနည်းအတွင်းအင်တာနက်ဆက်သွယ်မှုအပေါ်ကန့်သတ်ပိတ်ပင်မှုတွေကြောင့်အင်တာနက်ကိုမိတီလုတ်ကင်နေတဲ့ဤပညာအခြေခံလုပ်ငန်းတွေအားလုံးထိခိုက်ခဲ့ပါတယ်။အရှင်ကောင်းနေခဲ့တဲ့ဒီလုပ်ငန်းတွေပိုတိုးတက်နိုင်မဲ့အခွင့်အလမ်းတွေနှေးပါသွားပြီလို့ဤပညာလုပ်ငန်းတွေမှာအလုပ်လုပ်နေကြသူတွေကပြောပါတယ်။ဆရာနာသိန်းတနည်းအကြာဤပညာလုပ်ငန်းတွေရဲ့အပြောင်းလဲစင်ခေါ်မှုတွေကိုမဆူမြတ်မွန်ကဘလော့ဂါတွေပြောသမျှအစီအစဉ်ကနေတင်ပြပေးထားပါရခင်ဗျာ
မြန်မာနိုင်ငံမှာစစ်ကောင်စီအုပ်ချုပ်နေတဲ့တနည်းအတွင်းတိုးတက်မှုတန့်သွားတဲ့အထက်မှာ IT ကန္တလည်းပါဝင်ပါတယ်အထူးသဖြင့်အင်တာနက်ဆက်သွယ်ရေးပိုင်းတိတိတတ်တာဆုတ်ယုတ်သွားခဲ့တာပါအင်တာနက်တွေကိုလွလွကူကူလွလွလပ်လပ်အသုံးပြုလို့မရတော့အောင်အမိန့်တွေထုတ်ပြန်တားမြစ်ခဲ့သလိုအင်တာနက်လိုင်းဝန်ဆောင်မှုတွေကိုလည်းကန့်သတ်ခဲ့ပါတယ်ဒီလိုကန့်သတ်မှုတွေကြောင့်ပဲအဓိကဆက်သွယ်ရေးဆိုင်ရာဝန်ဆောင်မှုပေးနေတဲ့လုပ်ငန်းကြီးတစ်ခုဖြစ်တဲ့နော်ဝေးနိုင်ငံအခြေစိုက်တယ်လီနော်လုပ်ငန်းကြီးမြန်မာနိုင်ငံမှာလုပ်ငန်းဆက်မလုပ်ဖို့ဆုံးဖြတ်ပြီးထွက်သွားဖို့ပြင်ဆင်နေပါပြီအခုလက်ရှိဆိုရင်လက်ကင်ဖုန်းနဲ့အင်တာနက်ချိတ်ဆက်ခါတွေဆက်ရနာမသိခင်ကထက်ကိုနှစ်ဆလောက်ဈေးတက်သွားပါတယ်တနည်းအတွင်းအင်တာနက်သုံးဆွဲတဲ့ပုံစံတိတိတတ်တာပြောင်းလဲသွားတယ်လို့ဤပညာနဲ့ပတ်သက်တဲ့လုပ်ငန်းမှာအလုပ်လုပ်နေတဲ့ဤပညာကျွမ်းကျင်သူတယောက်ကပြောပါတယ်
ကျွန်တော်တို့ဒီလိုမျိုး information internet ကိုသုံးတဲ့ပုံစံကအရင်ကလည်းမျိုးလွလွလပ်လပ်သုံးလို့မရတော့ဘူးပြီးတဲ့ခါကျတော့အရင်ကထက်ပိုပြီးတော့ဟိုချွေတာနေရတယ်ပေါ့နော်ဆိုတော့အဲ့ဒါကတော့တိတိတတ်တာပြောင်းလဲမှုပါပဲဆိုတော့ဟိုဒီနေရာမှာဆိုလို့ရှိရင်တော့ကိုအသုံးပြုတဲ့ပုံစံမျိုးမူတည်ပြီးတဲ့ခါကျလို့ရှိရင်တော့သူပြောင်းလဲမှုတွေကြုံလာမှာပေါ့နော်ဥမာဟိုကိုကဒီ internet ပေါ်ကနေအခြေခံပြီးတော့ဟိုစီးပွားရေးလုပ်တာပဲဖြစ်ဖြစ်ဒါမှမဟုတ်ရှင် internet ပေါ်ကနေဤပညာအသစ်ကိုသင်ယူတာပဲဖြစ်ဖြစ်ဒါတွေအကုန်လုံးကဟိုအရင်ကထက်တော့ဟိုဘယ်လိုပြောမလဲဟိုအသုံးပြုတဲ့ပုံစံကတော့ဟိုသူတိတိတားကြီးကိုပြောင်းလဲလာပါတယ်ခင်ဗျာ
မြန်မာနိုင်ငံမှာလူအများသုံးကြတဲ့လူမှုကွန်ရက်စာမျက်နှာတွေအပါအဝင် website တွေထဲဝင်မရအောင်လို့ကန့်သတ်ချက်တွေကြောင့်ပညာရေးဆိုင်ရာ website တွေကိုဝင်ကြည့်နိုင်ဖို့တောင်ခက်ခဲသွားတယ်လို့Telecom company တခုက internet ကွန်ရက်ဖြတ်တဲ့လုပ်ငန်းပိုင်းလုပ်နေသူ IT ကျွမ်းကျင်သူလူငယ်ကလည်းပြောပြပါရယ
်ပုံမှန်ဆိုလို့ရှင်လွတ်လွတ်လပ်လပ် internet သုံးလို့ရတယ်အခုကြ VPN သုံးမှရတယ်ထားတော့မှ VPN အကုန်လုံးမရဘူးတော်တော်များများဟို restrict လုပ်ထားတဲ့အတွက်ကြောင့်မလို့website တော်တော်များဒီတိုင်းလည်းဝင်လို့မရဘူးပေါ့နော်အဲဝင်လို့မရတဲ့အထက်မှာဟိုလိုမျိုး education နဲ့ပတ်သက်တဲ့ website တွေပါသူတို့က blog လုပ်ခိုင်းတဲ့ဟာမျိုးတွေလည်းရှိတယ်အဲ့အဲ့ခါကျတော့ဟိုတင်ယူမှုနဲ့ပတ်သက်လို့ပေါ့နော်လူတွေအဲ့လိုမျိုး education နဲ့ပတ်သက်လို့တင်ယူရဲခါမှာလည်းအခက်အခဲရှိတယ်အဲ့တော့ဒီချိန်လုံး VPN ပဲသုံးတယ်အခုဆိုလို့ရှိရင် VPN ညီသုံးလို့ရှိရင်ဖမ်းမယ်ပါညာဆိုပြီးတော့ဟိုဒီ propose လုပ်တဲ့ law ထွက်လာတဲ့ခါကျတော့ပုံဆိုးရယ်ပေါ့နော်တွားလာတာလည်းပုံပြီးမလွတ်လပ်တော့ဘူ
း website တွေထဲဝင်ကြည့်နိုင်ဖို့အတွက် VPN သုံးနေကြချိန်မှာ VPN သုံးသူတွေကိုစစ်ကောင်စီကပိတ်ပင်အရေးယူမယ်ဆိုရင်အလုပ်အကင်တွေပါထိခိုက်နိုင်တယ်လို့ထောက်ပြမှုတွေလည်းရှိပါတယ်
VPN အသုံးပြုရတဲ့နည်းလမ်းတွေအမျိုးမျိုးပေါ့နော်ခုနကပြောသမီးပိတ်ပင်ထားတာတွေကိုကျွန်တော်တို့ကကြိုးပိုးအတွက် VPN သုံးတာဟုတ်တယ်လို့မျိုးပဲဒီအလုပ်ကလုံခြုံရေးဟိုဒီပို့ပြီးတော့ဒီကုမ္ပဏီရဲ့ဟိုအလုပ်တွေအလုပ်နိုင်မှုအတွက်အရင်ဆုံးကတည်းက VPN သုံးရတဲ့အလုပ်တွေလည်းရှိပါတယ်ခင်ဗျဆိုတော့အဲ့လိုမျိုးအတွက်ကိုဆိုလို့ရှိရင်ကြားတဲ့ခါကျတော့အငင်းပွားစရာကိစ္စလေးတော့ရှိလာနိုင်ပါ
တကယ်တော့မြန်မာနိုင်ငံမှာလက်ကင်စမတ်ဖုန်းသုံးဆွဲမှုဟာ2020ခုနှစ်အကုန်အထိအချိန်တိုအတွင်းမှာခုန်ပြန်ကျော်လွှားတိုးတက်ခဲ့တယ်လို့ Telecom ဆက်သွယ်ရေးဆိုင်ရာနိုင်ငံတကာကျွမ်းကျင်သူတွေကလက်ခံထားကြပါတယ်2020ခုနှစ်အကုန်မှာလူဦးရေ85ရာခိုင်နှုန်းထက်မနည်း Smart လက်ကင် Mobile ဖုန်းသုံးဆွဲနေကြတဲ့မြန်မာနိုင်ငံမှာနေ့စဉ်လူမှုဘဝတွေနဲ့ဆိုင်တဲ့ကိစ္စတွေပညာရေးစီးပွားရေးဗန္ဓာရေးဖျော်ဖြေရေးသယ်ယူပို့ဆောင်ရေးစိုက်ပျိုးရေးစတဲ့ကဏ္ဍစုံမှာ mobile app apa awe ni pinya ne po pi lo a sin pi lwe ku a thong cha mu re shi ke ba de phana ngwe che sa ya fintech ni pinya re online si bwa ye e-commerce si bwa ye longan re le po to tet aw che hlan pin sin ni ke ja da ba da ba me sit ana tain lite 2021 february 1 ya naw pai ma ro a shin kaung ni de ni pinya bai to tet mu re a long yat tat twa ke ba de မြန်မာနိုင်ငံမှာနှိပညာပိုင်းတိုးတက်အောင်လုပ်နေတဲ့အင်အားတွေလျှော့သွားတာကအကြောင်းအချက်တစ်ခုဖြစ်တယ်လို့မန္တလေးနှိပညာကုမ္ပဏီရဲ့ဦးဆောင်ညွှန်ကြားရေးမှူးဦးစောနိုင်ကသုံးသပ်ပါတယ်
။ဟော2021 February လတည့်ရပေါ့နော်။တက်ကနေအနာသိမ့်ပြီးလိုက်တဲ့အချိန်မှာဘာတွေ့ရလဲဆိုတော့ဝမ်းနဲ့ဆရာကောင်းတာကဟိုလူငယ်တွေတော်တော်များများကဒီ workforce တွေကနေထွက်သွားကြတယ်။တချို့လူငယ်တွေကတော့နိုင်ငံရထွက်သွားကြတယ်။တချို့လူငယ်တွေကတောခိုသွားကြတယ်။အတူလူငယ်တွေကကြတော့လေအလုတ်အကိုင်းတွေပြုတ်သွားကြတယ်ဆိုဥမာပြခုနကပြောသလိုဒီ mobile app တို့တော့ ID နီးပညာတို့စတဲ့ company တွေကလည်းတော်တော်များများရပ်ဆိုင်သွားကြတယ်ဥမာပြဥမာ digital marketing company ဆိုအကုန်လုံးနှိပဲရပ်ဆိုင်သွားကြတယ်နောက်တစ်ခါဥမာပြဟို fintech company ဆိုရင်လည်းတော်တော်များများရပ်ဆိုင်သွားကြတယ်တော်တော်များများအခုတည်တဲ့ company တွေတော်တော်များများပိတ်လိုက်ကြတယ်လူငယ်တွေအလုတ်လက်မဲ့တွေဖြစ်ကုန်တယ်အချို့ company ရဲ့ပိုင်ရှင်တွေရောဟို management ကလူတွေရောတော်တော်များများနိုင်ငံတော်သွားကြတယ်လို့ထင်ရှားတဲ့ဥမာ IT ပညာရှင်တွေ IT company တွေရဲ့ MD တွေ CEO တွေတော်တော်များများပျောက်သွားကြတယ်အဲ့တော့ဟိုအကိုတို့ပဲဒီမှာတွေ့ကပ်ပြီးတော့နေတဲ့သူတွေပေါ့နော်အဲ့လိုမျိုးဖြစ်နေကြတယ်အဲ့ခါကျတော့ driving force ပေါ့တိုင်းပြည်ရဲ့ဒီပညာကဏ္ဍ driving force ပေါ့ဟိုပျောက်သွားတယ်
လက်ရှိပြည်တွင်းမှာလုပ်ငန်းဆက်လက်လုပ်ကိုင်နေကြသူတွေအနေနဲ့လည်းအတော်လေးခက်ခဲခဲခဲစူးစမ်းနေကြရတယ်လို့သူကပြောပါတယ်။ဆရာနာသိမ့်ပြီးနောက်ပိုင်းလက်နဲ့ဆွဲကိုင်ဆန့်ကျင်တော်လန့်တိုက်ပွဲတွေအပါအဝင်လုံခြုံရေးအခြေအနေတွေကြောင့်လည်းဤပညာဆိုင်ရာလုပ်ငန်းတချို့အတွက်စိန်ခေါ်မှုတွေဖြစ်နေပါတယ်။အင်တာနက်ကွန်ရက်ဖြတ်တဲ့လုပ်ငန်းပိုင်းလုပ်နေသူလူငယ်ကသူတို့တွေးကြုံနေရတဲ့အခက်အခဲကိုအခုလိုပြောပြပါတယ်။
operation မှာ challenge ကြီးရှိရပေါ့နေရာတကာမှာအဲ့လိုဟိုအဲဒီတိုက်ပွဲဖြစ်နေတဲ့ခါကျတော့ဟို engineer တွေတွားရလာရတာအဆင်မပြေဘူးပေါ့ပြီးတော့ site တွေမှာအဲ့လိုဘုံထောင်တာဘာညာဖြစ်တဲ့အတွက်ကြောင့်မျိုးဟို safety အနေနဲ့ကြာလို့ရင်အရန်အခက်ခဲဖြစ်တယ်ပေါ့နော်ပြီးတော့အဲ့လိုလမ်းမှာတွားနေနေတဲ့အဲသူတို့ဒီ site ကိုမရောက်ခင်မှာဖမ်းခံရတာပြဿနာတောင်းခံရတာဒါအဲ့ဒါမျိုးတွေလည်းကြုံလာရပေါ့နော်အဲ့လိုမျိုးအခက်ခဲတွေတော့ရှိတယ် main line ဆိုတာဒီ field engineer ကไซด์ดิโอပဲตั้วကြည့်อ่ะမဟုတ် fiber တွေပါတယ်ဆက်သွဲထားတဲ့လမ်းကြောင်းတွေရှိတယ်အဲ့လို fiber ဆက်သွဲထားတဲ့လမ်းကြောင်းမှာလည်းဖမ်းပြီးတော့ဆက်ကြီးကောက်တာမျိုးတွေပေါ့เนาะအဲဘယ်သူကကောက်တယ်တော့မသိဘူးပေါ့เนาะဒါပေမဲ့လမ်းမှာအဲ့လိုမျိုး security issue တွေကအရန်ကြုံတွေ့လာတဲ့အခါကျတော့ fiber ပြန်တော့မပြင်နိုင်တော့ဘူးအဲ့လိုကြာလို့ချင်း internet ဒီနေလာမယ်ပေါ့เนาะပြီးတော့အဲ့လို internet ပိတ်ထားတဲ့နေရာတွေပေါ့เนาะအဲ့လိုပိတ်ထားတဲ့နေရာတွေမှာตั้วပြီးတော့ဟိုပြင်နေပါညာဆိုရင်လည်းပြင်လို့အဆင်မပြေဘူးပေါ့เนาะသူတို့တွေအကုန်လုံးအများစောင့်ကြည့်နေကြကြအဲ့လိုအပြင်လူဝင်အဆင်မပြေဘူးဆိုရခါကြတော့အဲ့နေရာတွေမှာလည်းအင်တာနက်ဖြတ်ထားပါတယ်ဆိုတော့ဖုန်းတွေပါတုံးလို့မရဘူးဖြစ်လို့ရှင်တယောက်နဲ့တယောက် communicate လုပ်တဲ့အခါမှာအဆင်မပြေလောက်ဘူးထင်တာပဲ
စစ်တပ်ရဲ့စီးပွားရေးလုပ်ငန်းတစ်ခုဖြစ်တဲ့ Mitel ဆက်သွယ်ရေးတာဝါတိုင်းတွေဖျက်ဆီးခံရတာတွေလည်းရှိခဲ့ပါတယ်စစ်တပ်အာဏာသိမ်းခဲ့ပြီးတနည်းအချိန်အတွင်းမှာအခုလိုအခြေအနေတွေဖြစ်နေတာပါနိုင်ငံရဲ့ဘက်ဆုံဖွံ့ဖြိုးတိုးတက်ရေးအတွက်အများကြီးမြင့်တင်တွန်းအားပေးနိုင်တဲ့ဤပညာလုပ်ငန်းတွေရပ်တန့်သွားတဲ့အခြေအနေကနေအချိန်ပြန်ကောင်းလာဖို့လောလောဆယ်တော့မလွယ်နိုင်သေးဘူးလို့ဤပညာကျွမ်းကျင်သူတွေကသုံးသပ်ကြပါတယ
်။ပထမတစ်ခုတော့ဗာလဲဆိုတော့ဒီတင်းချက်လက်ကိုကျွန်တော်တို့ရယူနိုင်ဖို့အတွက်ကဟိုကန့်သက်ချက်တွေရှိလာနိုင်တယ်။အဲကန့်သက်ချက်တွေလည်းရှိနေပြီးသားပေါ့နော်။ဆိုတော့ဟိုတချို့ဒီပြည်တွင်းကနေဒီတချို့ဝန်ဆောင်မှုတွေကိုအသုံးပြုလို့မရအောင်လို့ကန့်သက်ထားတဲ့ကိစ္စတွေရှိတယ်။ဆိုတော့အဲ့ဒါကတစ်ချက်နောက်တစ်ချက်ကကျတော့ဒီလိုမျိုးဒီတင်းချက်လက်ရယူဖို့အတွက်ဟိုအရင်ကပေးရတဲ့ဈေးထက်အခုကပိုပြီးဈေးကြီးသွားတယ်ပေါ့နော်အခုရပိုင်းမှာနေမဲ့ဟိုဟိုသူတို့တတ်မှတ်လိုက်တဲ့ဒီအခွန်အခတွေကြောင့်မို့လို့အရင်ကထက်ဟိုပိုပြီးတော့ဈေးကြီးပေးပြီးတော့ဟိုဒီ information သတင်းအချက်အလက်တွေကိုကျွန်တော်ရယူဖို့ဖြစ်လာနိုင်တယ်ဆိုတော့အဲ့ဒီနှစ်ချက်ကြောင့်မို့လို့ဘာဖြစ်သွားလဲဆိုတော့ကျတော့ဒီ internet ပေါ်မှာရှိနေတဲ့ဒီဟို market ပေါ့နော်ဈေးကွက်တစ်ခုကဟိုတဖြည်းဖြည်းနဲ့ရည်ရှိမှာဆိုလို့ရှိရင်ကျုံလာနိုင်တယ်လူတွေက internet ကိုအရင်ကတော့မသုံးနိုင်တော့ဘဲနဲ့ဟိုချွေတာပြီးသုံးရတဲ့အစင်ရောက်သွားရဆိုလို့ရှိရင်အဲ့ပုံမှာဒီလူတွေကိုအဓိက target ဟိုဟိုထားပြီးတော့ဟိုစီးပွားရှာမဲ့ဒီနှီးပညာကုမ္ပဏီတွေဆိုလို့ရှိရင်ဒါကသူတို့တို့ကဟိုအခွင့်အရေးတဖြည်းနဲ့ပုံပြီးနည်းလာနိုင်တယ်ပေါ့နော်ဆိုတော့အဲ့ဒါကသူတို့အတွက်ဟိုဟိုအခက်အခဲတစ်ခုဟို challenge တစ်ခုဖြစ်လာနိုင်တယ်ပြီးတဲ့ခါကျတော့ဒီဟိုပေါ့နော်ကျွန်တော်တို့ဒီငွေကြီးပိုင်းဆိုင်ရာမှာလည်းကျွန်တော်ကန့်သက်ချက်တွေရှိတယ်ပထမတစ်ခုကတော့ဟိုငွေထုတ်ရတာလည်းအခက်အခဲတွေအများကြီးရှိနေတယ်ပေါ့နော် အခုချိန်ဒီလည်းအခက်အခဲတွေရှိနေတော့မယ်အဲ့ဒါတစ်ခုနောက်ခုအခြားကြတော့ဒီဟိုဒေါ်လာဈေးပေါ့နော်ဒေါ်လာဈေးကလည်းတဖြည်းဖြည်းနဲ့တက်လာတယ်ဆိုတဲ့အခါကျတော့ဟိုနိုင်ငံကဒီဝန်ဆောင်မှုတွေကိုလှမ်းပြီးတော့ဒေါ်လာနဲ့အပြေးချေရတဲ့အပိုင်းဒီမှာဆိုလို့ရှိရင်လည်းဒါကအရင်ရတဲ့ပုံပြည့်ဈေးကြီးသွားနိုင်တယ်ပေါ့နော်ဆိုတော့အဲ့ဒါဒီကြောင့်မို့လို့ဒီနည်းပညာကုမ္ပဏီတွေဆိုလို့ရှိရင်လည်းသူတို့တော့က market ကလည်းသေးလာတဲ့အပြင်ဒီနောက်ဆုံးမနည်းပညာတွေကိုသူတို့ဟိုပြည်တွင်းကိုယူလာဖို့အသုံးချဖို့အတွက်ဆိုလို့ရှိရင်ဒါကသူတို့တက်ဟိုအရင်ရတဲ့ပုံပြီးတော့နာမည်မှုတွေရှိလာနိုင်တယ်ပေါ့နော်ဆိုတော့ဒါကတော့ပြည်တွင်းကုမ္ပဏီအတွက်ပေါ့ဆိုတော့ပြည်ပကုမ္ပဏီအနေနဲ့ဆိုလို့ရှိရင်လည်းဒီလိုမျိုးပဲပြည်တွင်းကိုလာပြီးတော့ရင်းနှီးမြှုပ်နှံဖို့နောက်ဆုံးမှနည်းပညာတွေယူလာဖို့အတွက်ဆိုလို့ရှိရင်လည်းသူတို့ကတော့ဟိုအရင်ကထက်တော့ပိုပြီးတော့ဟိုစဉ်းစားရမယ့်အချိန်ဟိုလိုမျိုးဖြစ်လာတယ်ပေါ့နော်ဆိုတော့ဒါကရေရှည်မှာဆိုလို့ရှိရင်တော့ပိုပြီးတော့ဟိုအခက်အခဲတွေကြုံလာနိုင်မယ်လို့တော့မြင်ပါတယ်ဒါကတော့ဟိုပြည်တွင်းမှာရှိတဲ့အခုကန့်သက်ချက်တွေကြောင့်မို့လို့ပေါ့နော်ဆိုတော့နောက်တစ်ခုကတော့ဟိုကျွန်တော်အရင်တုန်းကကြုံခဲ့ပူးတဲ့ဟိုအတွေ့အကြုံမျိုးပဲပြည်ပကနေဒီ sanction ကြောင့်မို့လို့ဒီပြည်တွင်းမှာရှိတဲ့ဒီအသုံးပြုတဲ့လူတွေကိုသူတို့ရဲ့ဝန်ဆောင်မှုတွေကိုပေးတုံးလို့မရအောင်လို့သူတို့ပြန်ပြီးတော့ကန့်သက်လိုက်ရတဲ့အခြေအနေမျိုးတွေဖြစ်လာနိုင်တယ်ပေါ့နော်ဆိုတော့အဲ့ဒါမျိုးတွေဆိုလို့ရှိရင်ဟိုခုနပြောဆိုမျိုးသတင်းချက်လက်ကပို့ပြီးတော့ရယူရခဲခဲသွားမယ်ဟိုစီးပွားရေးကြောင့်ပဲဖြစ်ဖြစ်ဒါမှမဟုတ်လို့ရှိရင်ဒီပညာရေးကြောင့်ပဲဖြစ်ဒါမှမဟုတ်လူမှုရေးကြောင့်ပဲဖြစ်ပေါ့နော်ဆိုတော့အဲ့ဒါတွေအကုန်လုံးကရည်ရှိမှာဆိုလို့ရှိရင်တော့ဟိုတစ်ခုပြီးပေါ်တစ်ခုပေါ့နော် domino effect လိုမျိုးပဲတဖြည်းဖြည်းနဲ့ပို့ပြီးတော့ခဲခဲလာမယ်လို့တော့ကျွန်တော်တို့မြင်ပါတယ်ခင်ဗျ
တခြားနိုင်ငံတွေမှာနောက်ဆုံးပေါ်နည်းပညာတွေဖန်တီးပြီးတော့နိုင်ငံရဲ့တိုးတက်မှုရှေ့ပြေးအောင်အပြိုင်အဆိုင်လုပ်နေကြချိန်မှာစစ်တပ်အာဏာသိမ်းအုပ်ချုပ်နေတဲ့မြန်မာနိုင်ငံမှာတော့ပညာရေးဆိုင်ရာနိုင်ငံတကာအင်တာနက်စာမျက်နှာတွေတဲကိုဝင်ကြည့်နိုင်ဖို့တောင်းကြော်ခွသုံးနေကြရပါတယ်ရှင်ကျွန်မဆူမြတ်မော်ပါ
ဆုံးမြတ်မွန်စီစဉ်တင်ဆက်တဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ခဲ့ကြရတာပါခင်ဗျာ။ဗီအိုအမေရိကန်တန်ကနေတင်းနှင်းလာနေညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။ဒီကနေ့အတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲ။အခုကြန့်ရှိနေတဲ့အချိန်မှာတင်းနှင်းလာညအတွက်နောက်ဆုံးရရှိထားတဲ့သတင်းအကျဉ်းချုပ်ကိုတင်ပြပေးပါအောင်မယ်ခင်ဗျာ။ဖေဖော်ဝါရီလ၁ရက်မနေ့ပြန်ဆိုလို့ရှိရင်ရွေးကောက်တင်မြောက်ခံအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အစိုးရစီကစစ်တပ်ကအာဏာသိမ်းလိုက်တာတစ်နှစ်ပြည့်နှစ်ပတ်လည်နေ့ဖြစ်ပါတယ်။အရသာ1500ကျော်အသက်ခံရလူပေါင်း11800ကျော်ဖမ်းဆီးခံခဲ့ရတယ်လို့နိုင်ငံရေးအကျဉ်းသားများကုညီဆောင်ရွက်ရေးအဖွဲ့ AAPPB ကပြောပြီးလူပေါင်း9သိန်းကျော်အုပ်ဝင်ဆွတ်ခွာထွက်ပြေးနေရတယ်လို့ပြည်တွင်းအုပ်ဝင်ဆွတ်ခွာထွက်ပြေးနေရသူများစောင့်ကြည့်အဖွဲ့ကပြောပါတယ်။စစ်တပ်ကပြည်သူတွေကိုရန်သူတပ်ဖွဲ့ဆက်ဆံတဲ့အတွက်အပြစ်မဲ့ပြည်သူတွေတည်ဆုံကြရတယ်လို့ကုလသမဂ္ဂလူ့ခွင့်ရေးကောင်စီရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်တွန်အန်ဒူးစ်ကလည်းပြောပါရယ်ခင်ဗျာအလုံးပါဝင်တဲ့ဆွေးနွေးပွဲဖြစ်နိုင်မဲ့ပတ်ဝန်းကျင်တရားဖန်တီးရေးဟာအရေးပါပြီးဘလို့ဖြည့်ရှင်းပုံမျိုးမှမဆိုလက်ရှိအကြက်တဲဒဏ်ကိုခံရတဲ့ပြည်သူအလုံးနဲ့ထိတွေ့ဆက်ဆံဂရုတစိုက်နားထောင်မှုလိုအပ်တယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ယွန်းကမြန်မာစစ်တပ်ရဲ့အာဏာသိမ်းတနှစ်ပြည့်ထုတ်ပြန်ချက်မှာဖော်ပြထားပါတယ်အတွင်းရေးမှူးချုပ်ဟာမြန်မာပြည်သူများသူတို့ရဲ့ဒီမိုကရေစီရည်မှန်းချက်နဲ့သွေးစင်ညွတ်စွာရပ်တည်နေပါတယ်။ရိုဟင်ဂျာတွေအပါအဝင်အတိုင်းအဝန်အားလုံးကိုကာကွယ်ရေးအတွက်လည်းရပ်တည်နေပါတယ်လို့ကြေညာချက်မှာဖော်ပြထားပါတယ်။ NLD ပါတီအနိုင်ရခဲ့တဲ့2020ရွေးကောက်ပွဲမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်တမရဦးဝင်းမြင့်နဲ့ပြည်ထောင်စုအစိုးရအဖွဲ့ယုံဝင်ကြီးဦးမင်းသူတို့ကရွေးကောက်ပွဲနိုင်အောင်မလျော်ဩဇာတုံးခဲ့တဲ့ဆိုပြီးရာသက်သက်ကြီးပုံမှ130ကာကြီးနဲ့စစ်ကောင်စီကထပ်မံတရားစွဲလိုက်ပါတယ်ဒီကနေ့ဇန်နဝါရီ31ရက်နေ့နေပြည်တော်အထူးတရားရုံးရောက်လာတဲ့အမှုကိုဖေဖော်ဝါရီလ14ရက်ကစတင်ပြီးရက်ပေါင်း180အတွင်းအပြည့်အစစ်ဆေးမယ်လို့တရားရုံးနဲ့နှိစပ်တဲ့အတန်းအဝိုင်းကပြောပါတယ်ခင်ဗျာရုရှားယူကရိန်းနယ်စပ်အခြေအနေကိုကုလသမဂ္ဂလူ့ခွင့်ရေးကောင်စီမှဒီကနေ့ဆွေးနွေးဖို့ရှိနေပါတယ်။ယူကရိန်းနယ်စပ်မှာရုရှားတပ်ဖွဲ့ဝင်တသိန်းကျော်ချထားတဲ့ကိစ္စနဲ့ယူကရိန်းနိုင်ငံအတွင်းမတည်မငြိမ်ဖြစ်အောင်ရည်ရွယ်တဲ့လုံရက်တွေဆိုပြီးအမေရိကန်ကပြောဆိုနေတဲ့ရုရှားတို့ရဲ့အပြုအမူနဲ့ပတ်သက်ပြီးလုံခြုံရေးကောင်စီကမေးခွန်းထုတ်မှဖြစ်ပါတယ်။ဒီကိစ္စကိုရုရှားဘက်ကဖြေရှင်းဖို့လုံခြုံရေးကောင်စီကတင်းကျပ်တဲ့အတွက်ဖိအားပေးမိမြမယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ကြီးလင်ဒါသောမတ်စ်ဂရင်းဖီက ABC သတင်းဌာနကိုတင်းငွေနေမှာပြောကြားခဲ့ပါတယ်ခင်ဗျာ။ဒီကနေ့အတွက်နောက်ဆုံးရရှိထားတဲ့သတင်းအကျဉ်းချုပ်ကတော့ဒီလောက်ပါပဲခင်ဗျာ။ VOA မြန်မာပိုင်း CC ရဲ့တင်းလာနေညပိုင်း CC တွေကိုနားဆင်နေကြရတာပါ။ဒီကနေ့အတွက်အစီအစဉ်ထုတ်လို့ရမှုကတော့မတ်ဆူမွန်ဖြစ်ပြီးစပိုင်းနဲ့ရုပ်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ El Santos နဲ့ PJ Elliot တို့ဖြစ်ကြပါတယ်ကျွန်တော်ကတော့ဇောင်းမလိုက်မှာ VO ကိုနားဆင်ကြည့်ရှုအားပေးကြတဲ့အတွက်အထူးပဲကျေးဇူးတင်ရှိပါတယ်ခင်ဗျာသောရရှိမန်းနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးအန္တရာယ်ခတ်သိမ်းပြီးတော့လူဝင်ဆန္ဒတွေအများဆုံးပြေဝနိုင်ကြပါစေခင်ဗျာ
This program has come to you from the Voice of America, Washington.